Welcome to the Voice of America in Burmese.
မြန်မာပြည်အသက်တက်ရှင်များဘေးကင်းလုံခြုံစွာနဲ့နှုထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ29ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းကြည့်ရှုနိုင်ပါတယ်ဗျာမနက်6နာရီကနေ9နာရီထိတက်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ညဉ့်ညဉ့်ကြီးကတာဝန်ယူသွားမှာပ
ါ Ukraine သမ္မတ Zelensky ဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိမ်ယူရောမှာတွေ့ဆုံပြီးစစ်အောင်နိုင်ရေးအစီအစဉ်တင်ပြဆွေးနွေးပါတယ်။လေဗနွန်တွင်းကဟက်စ်ဘောလာတွေကိုအင်အားအပြည့်နဲ့ဆက်လက်တိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။တိုင်းရင်းသားတော်လှန်ရေးလက်နက်ကင်အဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုစွန့်ပြီးရွေးကောက်ပွဲဝင်ကြဖို့စစ်ကောင်စီကတိုက်တွန်းလိုက်ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်မကွေးကြောက်ထုနယ်ပါဆစ်ဆောင်စခန်းတချို့ရင်းနှီးမြုပ်ပြီးတိုက်စုံးမှုတွေရှိနေတဲ့သတင်းနောက်ထိုင်းနိုင်ငံထောင်တွေကနေပြစ်ဒဏ်ကျပြီးမြန်မာတရားကြော်နေရက်ပြန်ဖို့ရတဲ့အကြောင်းဒါပြင်အမေရိကန်ရွေးကောက်ပွဲနဲ့နိုင်ငံတကာသတင်းဆောင်မတွေကိုပြဆက်ပေးဖို့ရှိပါတယ်ပတ်စင်ကဏ္ဍရီထဲမှာတော့ဥအောင်ခေရဲ့မြမရေးသုံးသက်ချက်မှာစစ်မှုထမ်းဥပဒေအကြောင်းကိုဆွေးနွေးထားပါတယ်ဒါပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ထားပါတယ်ရင်းဆုံးတော့ဒီနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုကြက်တပရင်းနေသမ္မတအိမ်ဖီမှာလက်ခံတွေ့ဆုံပါတယ်ယူကရိန်းသမ္မတဟာရွေးကောက်ပွဲကိုဝင်နှောက်သူလို့ Republican တွေကဆွဆွဲနေချိန်မှာသူကရုရှားကျူးကျော်စစ်အောင်နိုင်ရေးဆန္ဒသူအစီအစဉ်တွေကိုသမ္မတဘိုင်ဒန်နဲ့တွေ့ဆုံဆွေးနွေးပါတယ်သမ္မတဇယ်လန်စကီဟာသမ္မတဘိုင်ဒန်နဲ့တွေ့ဆုံအပြီးမှာတော့ Democratic Party ကသမ္မတလောင်းဖြစ်တင်သွင်းထားတဲ့ဒုသမ္မတ Kamala Harris နဲ့တီးခြားတွေ့ဆုံပါတယ်ဒါပေမဲ့Republican Party သမ္မတလောင်းဖြစ်တင်သွင်းထားတဲ့သမ္မတဟောင်း Donald Trump နဲ့တွေ့ဆုံမဲ့အစီအစဉ်ရှိမရှိတော့ဘာမှမကြေညာပါဘူး။ဒီစစ်ပွဲအဆုံးသတ်ရင်နှိမ့်နိုင်မှုညင်းတယ်သူကို American အစိုးရကဒေါ်လာဘီလီယံနဲ့ချီဆက်ပြီးတော့ပေးနေတယ်လို့သမ္မတဟောင်း Trump ကဝေဖန်လိုက်ပြီး Zelensky ဟာစစ်ပွဲတာရှင်အောင်လုပ်နေသူလို့ပြောကြားခဲ့တဲ့အပြင်လူရဲ့ပိုင်းတွင်းမှာပဲသူ့ကိုဝေဖန်မှုတွေတိုးပြီးလှုပ်လာခဲ့တာပါ။တချိန်တည်းမှာပဲ November American သမ္မတရွေးကောက်ပွဲမှာအပြင်းထန်ရှင်ပြန်ရမယ့်ပြည်내တစ်ခုဖြစ်တဲ့Pennsylvania ပြည်နယ်မှာရှိတဲ့လက်နက်ဆက်ရုံကိုတင်းလာနေကသမ္မတ Zelensky တွားရောက်တဲ့ကိစ္စနဲ့ပတ်သက်ပြီး American ဆိုင်ရာ Ukraine တာမတ်ကြီး Osana Makarova ကိုအလုတ်ဖြုတ်ပစ်ဖို့အတွက်သမ္မတ Zelensky ကို Republican Party အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကစာပေးဖို့တောင်းဆိုခဲ့ပါတယ် Israel နိုင်ငံမြောက်ပိုင်းကဒေသခံတွေသူတို့ရဲ့နေအိမ်တွေကိုစိတ်ချလက်ချပြန်ပြီးသွားနိုင်တဲ့အချိန်အထိ Lebanon က Hezbollah တွေကိုအင်အားအပြည့်နဲ့ဆက်ပြီးတိုက်ခိုက်ဖို့အတွက်အစ္စရေးကစီစဉ်နေတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကကြေညာနေမှာပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနဲ့မင်ကွန်းပြောကြမယ်အစ္စရေးဝန်ကြီးချုပ်ကနယူးယောက်ကိုရောက်လာချိန်မှာသတင်းတောက်တွေကိုပြောတာပါ။အခုလိုမကြေညာခြင်းအချိန်လေးမှာပဲလက်ဗနွန်နိုင်ငံဘေရွတ်မြို့တော်ဆင်ခြေပုံးကလူနေအိမ်ခန်းတွဲတစ်ခုကိုအစ္စရေးရဲ့လေကြောင်းပစ်ခတ်မှုကနေ Hezbollah drone တပ်ဖွဲ့ကတပ်မှုတူတေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကနေ2ဦးသေဆုံးပြီး15ဦးထဏ်ရာရခဲ့တယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လေဗနွန်အခြေစိုက် Hezbollah နဲ့ Israel တို့ကြား22ရက်ကြာအပြစ်ရဖို့ American နဲ့ Europe တာဝန်ရှိသူတွေကတွန်းအားပေးနေချိန်မှာပဲဝန်ကြီးချုပ်နန်တယာဟုကလေဗနွန်ကို Israel ကဆက်ပြီးတိုက်ခိုက်မှာဖြစ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။ကျန်းမာရေးနဲ့အစိုးရကလည်း Israel နိုင်ငံခြားရေးဝန်ကြီး Israel Katz က Israel Lebanon 22ရက်တရင်သုံးပတ်ကြာအပြစ်ခတ်ရစဲရဲ့အတွက် EU ဥရောပသမဂ္ဂအမေရိကန်ပြင်သစ်နဲ့တခြားရှစ်နိုင်ငံရဲ့အဆိုပြုချက်ကိုလက်မခံကြောင်းပြောခဲ့တာပါနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့အထွေထွေညီလာခံကြီးမှာကျေဇဗရီနေကပါလက်စတိုင်းသမ္မတမာမုဒ်အဘတ်ကဂါဇာနဲ့နောက်ဖက်ကဒေသတလောသွေးမြေကျက်ဖြစ်ရတဲ့အဆုံးသတ်စေဖို့အတွက်အထူးသဖြင့်အမေရိကန်ကအစ္စရေးကိုလက်နက်တွေပေးရရပ်ဆိုင်းဖို့အတွက်တောင်းဆိုလိုက်ပါတယ်တနင်္လာနေ့မှာကြားလာပြီဖြစ်တဲ့ Israel Hamas ဆစ်ပွဲအတွက်လုံခြုံရေးကောင်စီကနေရှုတ်ချတဲ့ဆုံးဖြတ်ချက်ကို American ကဗီဒီယိုအနာသုံးပယ်ချတာနဲ့ Israel ကိုလက်နက်တွေတင်ပို့နေတာနဲ့ပတ်သက်ပြီး Palestine သမ္မတပြောကြားလိုက်တာဖြစ်ပါတယ်။ Gaza နဲ့နောက်ဖက်ကမ်းဒေသကဖြစ်ရတဲ့နဲ့ပတ်သက်ပြီးတကဘာလုံးမှာတာဝန်ရှိကြောင်းလည်းပြောပါတယ်။ဒါပြင် American ဟာကုလလုံခြုံရေးကောင်စီမဲခွဲဆုံးဖြတ်ချက်အတွက်ဗီဒီယိုအနာသုံးပယ်ချပြီးတိုက်ပွဲတွေဆက်တိုက်ခိုက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့လည်းပြောပါတယ်။ ခုလအထရင်ကြီးလာကမှာလက်ဘနန်နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာဘူဟာဘစ်လည်းတက်တပရင်းနေမှာပဲမင်းကွန်းပြောမှာဖြစ်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူကတော့တောက်ချာနေမှာမင်းကွန်းပြောမှာပါကျေဇဘရင်းနေမှာပဲဆူဒန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးအက်ဒယ်ဖာတာဘဟန်ဥရောပကောင်စီဥက္ကဋ္ဌချားချ်မိုက်ကယ်ဗြိတိန်ဝန်ကြီးချုပ်ခီယာစတာမာတို့လည်းမင်းကွန်းပြောကြမှာဖြစ်ပါတယ
်ဗီယိုအီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တန်ကတောက်ကြမနဲ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိုင်းသားတော်လိုင်းရဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆက်လုပ်ပြီးပါတီနိုင်ငံရေးနဲ့ရွေးကောက်ပွဲဝင်ကြဖို့အတွက်စစ်ကောင်စီကတိုက်တွန်းချက်ထုတ်ပြန်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်ရေးဆက်သွယ်ဆောင်ရွက်ကြဖို့လည်းစစ်ကောင်စီကဖိတ်ခေါ်ပါတယ်။ရွေးကောက်ပွဲတရက်ပြုလုပ်နိုင်ဖို့အတွက်မင်းရှင်းမှန်ကန်ရေး၎င်းချင်းကောက်ခံမှုတွေကိုအောက်တိုဘာ1ရက်ကစတင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်တက်နိုင်ခဲ့တဲ့2020ရွေးကောက်ပွဲမှာမဲလိန်လေတဲ့ဆိုပြီးတော့2021 February မှာစစ်တပ်ကအာဏာသိမ်းတာပါ။နယ်မတမာမှုတွေကိုဖြေရှင်းဖို့နိုင်ငံရေးရနီးလမ်းမျိုးစုံနဲ့နှိမ့်တိုင်းဖြေရှင်းဖို့ကြိုးပမ်းမှုတွေလက်ရည်ပြုခံရလို့နိုင်ငံတော်အာဏာကိုထိမ့်သိမ်းဆောင်ရွက်ရတယ်လို့စစ်အာဏာသိမ်းအကြောင်းကိုလည်းဒီထောက်ပြန်ချက်မှာဖော်ပြပါတယ်။အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ့်နှင်းခဲ့တဲ့နောက်နိုင်ငံဝန်စစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်မှုတွေ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေပေါ်လာတာဖြစ်ပါတယ်။နောက်ပိုင်းမှာစစ်စခန်းနဲ့စစ်ဌာနချုပ်တွေအပြင်မြို့တွေကိုပါစစ်ကောင်စီကလက်လွတ်ခဲ့ရတာပါ။စစ်ကောင်စီကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်ဆဖို့အတွက်ကြိုးပမ်းခဲ့ပြီးအခုတဖန်လက်နက်ဆွန့်ဖို့အတွက်ကန့်လန့်လာတာလည်းဖြစ်ပါတယ်။ဂျပန်ကာဝေးတပ် SDF ကဗုဒ္ဓဟူးနေ့မှာထိုင်ဝမ်ရေလက်ချားကိုပမာဆုံးချိန်ဖျက်ဆီးခဲ့တာဟာတရုတ်ကိုဒေါသထွက်စေတယ်လို့ဒေသရင်းတင်းမာမှုရဲ့တိုးအောင်လုပ်နေတယ်လို့အပြန်အလှန်ဆွဆွဲနေတဲ့အိန္ဒိချင်းနိုင်ငံတွေကြားအခြေအနေပိုပြီးဆိုးလာစေတဲ့ဖြစ်ရပါ။ SDF ဖျက်သိမ်းမော်ကြီးစာစာနာမည်ဟာဗုဒ္ဓဟူးနေ့မနေ့ပိုင်းမှာအရှိတရုတ်ပင်လယ်ပြင်ကနေထိုင်ဝမ်ရေလက်ကြားထဲဝင်လာကြောင်းတရုတ်ဆရာကိုအကြောင်းကြားခဲ့တယ်လို့တောင်ရကူ UTV 10နိုင်ကြောကြားဖျက်တမ်းခဲ့တယ်လို့ကျန်စပရင်းနေတို့ဂျပန်ယိုမီယိုရီသတင်းမှာဖော်ပြထားပါတယ်။ဒါဟာဂျပန်ဩစတြေးလျနဲ့နယူးဇီလန်ကရေတပ်သင်္ဘောတွေပူးပေါင်းဆောင်ရွက်တာဖြစ်ကြောင်းနဲ့တောင်နိုင်ငံရေတပ်တွေရဲ့ပူးတွဲဆေးလက်ကျင့်မှုကိုတောင်တရုတ်ပင်လယ်ပြင်မှာကျန်စပရင်းနေမှာစတင်တာဖြစ်ကြောင်းဖော်ပြထားပါတယ်။ဂျပန်ဆိုအဖွဲ့အတွင်းဝန်ချုပ်ယိုရှိမာဆာဟာယာရှိကတော့ဒေသရင်းတရုတ်ရဲ့ရှေးလှုပ်ရှားမှုတိုးလာတာအတွက်စိုးရိမ်ကြောင်းပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညင်ပါတယ်။တရုတ်ဘက်ကဂျပန်လေပိုင်နဲ့တဲ့အချင်းတွန်းကာလာတွင်ကျူးကျော်မှုတွေကိုတစ်ခုပြီးတစ်ခုလှုပ်ဆောင်လာတာကြောင့်တင်းတင်းချာချာစောင့်ကြည့်မှာဖြစ်ကြောင်းလည်းပြောထားတာပါ။တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျင်းကတော့အခုလိုထိုင်ဝမ်ရေးလက်ကျားကိုဖျက်တာဟာတရုတ်ရဲ့တပြည်တော်မူဝါဒကိုဆန့်ကျင်ရာရောက်ကြောင်းဝေဖန်ပါတယ်။တရုတ်ကဗုဒ္ဓဟူးနေ့မှာပစိဖိတ်သမုဒ္ဒရာနဲ့တိုက်ချင်းပစ်ပက်ထင်းတက်ဒုံးကြီးတစင်းစမ်းသပ်ပြစ်လုခဲ့ပြီးဒီရှာရှာပပလုရဟာတရုတ်နဲ့အမေရိကန်တို့ဩစာလွှမ်းဖို့အတွက်ကြိုးစားနေတဲ့ပစိဖိတ်ဒေသရင်းပိုင်းနဲ့အငင်းပွားတဲ့နိုင်ငံအတော်များများချာတင်းမာမှုတွေကိုတိုးလာစေပါတယ်။တရုတ်ကာကွယ်ဝန်ကြီးဌာနကတော့ဒါဟာသမရိုးကြလက်နက်တွေနဲ့နျူကလ িয়ার ဒုံးကြီးဆိုင်ရာစစ်ဆင်ရေးအတွက်တရုတ်စစ်တပ် PLA ရဲ့ရော့ကက်ဒုံးကြီးတပ်ဖွဲ့ပုံမှန်လက်ကျင့်မှုဖြစ်ပြီးဘယ်နိုင်ငံကိုမှဥတည်ပြစ်မှတ်ထားတာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်တိုက်ချင်းပြစ်ပက်ထင်းတက်ဒုံးကြီး ICBM ဟာပင်လယ်ပြင်တဲကတတ်မှတ်နေရမှာကြားရောက်ခဲ့ကြောင်းပြောပေမဲ့နေရာအတိအကျကိုတော့ထုတ်မပြောပါဘူး။တရုတ်အစိုးရဟာ ICBM ကိုနိုင်ငံတကာရေပိုင်နဲ့ထဲပြစ်လို့စမ်းသပ်လို့မရှိပေမဲ့1980မေလတုန်းကတော့တောင်ပစိဖိတ်သမုဒ္ဒရာထဲ DF5 ဒုံးကြီးပြစ်လို့ခဲ့တာပါ။တရုတ်စစ်တပ် PLA ကအဲ့ဒီပဲ့ထင်းတက်ဒုံးကြီးစမ်းတပ်ပြစ်လွန်မှုတွေကိုဝေးလံခေါင်ပြားရှင်ချမ်းဒေသတွေကိုဖြစ်စေဘူဟိုင်းပင်လယ်ပြင်တွေကိုဖြစ်စေပြစ်လွတ်လေရှိပါတယ်။အခုမှပစိဖိတ်သမုဒ္ဒရာထဲပြစ်လွတ်စမ်းတပ်တာနဲ့ပတ်သက်ပြီးတရုတ်ကသူ့မှာနျူကလ িয়ার လက်နက်စွန့်ရင်တိုးလာကြောင်းပြတာတဲ့သဘောဖြစ်တယ်လို့အမေရိကန်ရဲ့ဒေတာရင်းကအမေရိကန်မဟာမိတ်တွေကိုသတိပေးလိုတဲ့သဘောဖြစ်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်The Voice of America, VOA.
တောက်ကြမနဲ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါဗျာအခုထုတ်လင်းချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုဖို့ဖိတ်ခေါ်ပါတယ် burmese.voanews.com မှာလည်းသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာကူကဆက်လို့မြန်မာသတင်းပေးပို့ချက်နိုင်ငံတကာသတင်းစောင်းမားနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်ခုတော့မြန်မာနိုင်ငံအလဲပိုင်းကဆစ်ဆောင်တွေရဲ့အကြောင်းစတင်ပါမယ်မကွေးတိုင်းကြောက်ထုတိုက်နယ်မှာဆစ်ဆောင်စခန်းတွေရေနစ်မြုပ်နေသလိုတောင်ကျချောင်းရီကြောင့်ရေစီးနေတူစစ်ပေးရှောင်းတွေမျောပါပြီးအသက်ဆုံးရှုံးမှုတွေရှိနေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ်။
ချင်းပြည်နယ်မင်းတပ်မြို့မှာမိုးအဆက်မပြတ်ရွာသွန်းတာကြောင့်မင်းတပ်မြို့နယ်ကလေးရဲ့မကွေးတိုင်းစောမြို့နယ်ကြောက်ထုတိုက်နယ်ထဲမှာစက်တင်ဘာ25ရက်ကတောင်ကျချောင်းရီတွေစီးဆင်းလာတာကြောင့်ဆစ်ဆောင်စခန်း3ခုရေပေးတင်ပြီးလူသေဆုံးတာတွေရှိခဲ့တာပါ။ကြောက်ထုတိုက်နယ်တဲကရွှေစည်းစာနဲ့တောင်ဇလတ်စစ်ရှောင်စခန်းနှစ်ခုကစစ်ပေးရှောင်တဲ190နီးပါးရေတိုက်စားတာကြောင့်ပျက်စီးခဲ့ရပြီးလူဦးရေ400ကျော်ရေပေးသင့်ခဲ့ရသလိုနောက်ထပ်စခန်းတစ်ခုဖြစ်တဲ့မြန်ရိပ်ဝေစခန်းဟာပျက်စီးတာမရှိပေမဲ့လူဦးရေ300ကျော်ရေပေးသင့်နေပါတယ်။တောင်ကျချောင်းရီတွေစင်းစင်းလာတာကြောင့်ဘေးလွတ်ရာကိုတင်းရှောင်ချိန်တောင်ဇလတ်စခန်းကစစ်ပေးရှောင်သားမိနှစ်ဦးရည်ရဲစီမျောပါပြီးအသက်ဆုံးရှုံးသွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စေဘေးဆောင်ကူညီပေးနေသူတူပြောတာက
ည7နာရီလောက်ဖြစ်နေကျွန်တော်ကိုဆင်းချလာတာတခါမှမမြင်ဘူးတဲ့ရည်ရဲကားလမ်းပေါ်ကြီးဖြီးဟိုလောက်တဲ့ပြီးရင်ဆက်ဆောင်ဆန်းနေမှာဆိုရင်ဒီရင်ဘက်လောက်ဒီပေါ့နော်အဲကျွန်တော်တို့ကကျိုးရည်နဲ့တွေ့ပြီးမှလူတွေကိုပဲအသက်ဘေးရလွတ်အောင်ခဲရတာဒါတောင်သားမိမြောက်ကရည်မျောပါသွားသေးတယ်အဲ့ဒါအသက်ဆုံးရှုံးသွားတယ်ပေါ့နော်နေနေနဲ့ချက်လာကလေးတယောက်ရေပြီးလို့ရှင်38နဲ့အရင်အမျိုးသမီးရေပေါ့နော်ဒါအမျိုးမျိုးမျိုးပါသွားတယ်ခဲတယ်ရားတယ်ရသူကဟိုကလေးတွေမြိုက်ချီလေကလေးတွေကိုသူကတယောက်ချင်းစီတဲတာပေါ့သူကလေးကိုတဲတဲ့ဆီမှာနောက်ဆုံးကြောက်ပေါ့တဲတဲ့ဆီမှာအဲ့ကလေးလေးကိုကြောပူပြီးမှဒီဘက်ကမ်းဘက်ကိုရောက်နေပြီးရောက်တဲ့အချိန်မှာသူကကမ်းပေါ်တက်လိုက်တာပေါ့ခပားကပြိုပြီးမှသူကဆဲထားတဲ့ဒီပြီးသူတွေကဆဲထားတယ်ကိုပြုတ်သွားတာပေါ့နော်ပြုတ်သွားတော့ထက်ဆဲတယ်ဆဲတော့အမျိုးသားတယောက်ပါပါသွားတယ်အဲ့အမျိုးသားကတော့အကျိုးပြေးလာတဲ့အကျိုးပြေးလိုက်တဲ့ခါလေးအဲ့အကျိုးကိုဆိုင်မှာပြန်တက်လာနိုင်တယ်အဲ့ဒီသားမီကိုတော့လုံးဝကိုမကယ်လိုက်နိုင်ဘူ
းလက်ရှိရေပေးတင်နေတဲ့စေပေးရှောင်းအများစုဟာချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲကြောင့်ကြောက်ထုတိုက်နယ်တွေကိုစေပေးရှောင်းလာကြသူတွေဖြစ်တယ်လို့ကြောက်ထုတိုက်နယ်တွေကစေပေးရှောင်းတွေလည်းပါဝင်ပါတယ်တောင်ကျချောင်းရီရုတ်တရက်စီးဆင်းလာတာကြောင့်စီပေးဆောင်တဲရီနဲ့အတူအစားအသောက်နဲ့အသုံးဆောင်ပစ္စည်းတွေပါရေထဲမျောပါသွားတဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ
်။ဆိုင်ရစီရပေါ့နော်အရေးပေါ်သုံးဆဲပုံဝီတီးရဲအနေချင်းပေါ့နော်ထောက်ခံပြီးကြည်ဒါမဲ့တော့လူကြီးကဒါအများနေတဲ့အတွက်ကတော့စာဝင်ကြီးကသူတို့အလုံးအသိဟိုကမချီချင်းသိနိုင်ဘူးပေါ့ဒီဆိုင်ရချေးရွာတွေကတော့ထမင်းတုပ်တွေပို့ကြတယ်လူမားတော့ဒီဖြီးဖြီးစာကန့်ဆိုအားလုံးလူမားရှင်ဆက်တာအဲ့ဒီအထောက်ဦးထောက်ဖို့ရောအဝယ်ဆိုင်လည်းဘာမှမရလဲသူ
စစ်ကောင်စီယုံဆိုင်တဲ့နေပြီးတော့အပအဝင်မြန်မာနိုင်ငံတစ်ဖွားမှာစက်တင်ဘာဒုတိယအပတ်ကစလို့မိုးသေးထန်စွာရွာသွန်းပြီးရုတ်တရက်ရေကြီးမြေပြိုတာတွေကြောင့်တည်ဆုံးသူ400ကျော်အထိရှိနေပါတယ်လူတည်ဆုံးတာတွေအပြင်နေအိမ်ပျက်စီးဆုံးရှုံးတာတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အကူအညီတွေလိုအပ်နေသလိုတီးနှံဆိုင်ခင်းတွေလည်းပျက်စီးပြီးကျွဲနှောတွေတည်ဆုံးတာတွေကြောင့်ထွန်းရက်ဆိုင်ပြို့ဖို့အခက်ကြုံနေရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါဗျာဒီလိုမျိုးကိုဒေတာကထူးခြားဖြစ်စဉ်သတင်းတွေကိုလည်း burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျာအခုတော့ထိုင်းရောက်မြန်မာတွေအချင်းချင်းကြည့်အောင်ပါထိုင်းနိုင်ငံထဲမှာတရားဝင်ခိုးဝင်မှုအပအဝင်အကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ချခံပြီးတဲ့မြန်မာရွှေပြောင်းအလုပ်သား129ဦးကိုစက်တင်ဘာ26ရက်နေ့နေ့လယ်ပိုင်းမှာကျွန်တော်မျိုးကနေတစင်ကော့တောင်းမျိုးပြန်ဖို့ခဲ့ပါတယ်ဒီအကြောင်းမအေးမာကထိုင်းနိုင်ငံနဲ့တင်ပြပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ချခံပြီးတဲ့မြန်မာရွှေ့ပြောင်းလုပ်သား129ဦးကိုစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းမှာကျွန်တော်မျိုးကနေကော့တောင်းမျိုးကိုပြန်ဖို့ပေးခဲ့တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ်
ဒီအကောင်းဆုံးကြောင့်ဖန်ခံထားတဲ့အနေနဲ့ပေါ့နော်ဟိုလောက်ကအချိန်မှာဆားတော့လမ်းမှာပါတော့အဲ့ဒါကိုပြန်ပြီးပြန်ပို့တော့မှာဒီရက်တရက်နဲ့ဒီရမောမှာအကုန်ပေါ့နော်အကောင်းဆုံးကြောင့်အဲ့ဒီကျနေတဲ့ ထုတ်သားတွေပေါ့ပြောမှာစဉ်ဒီနေ့ကျတော့120ကျော်ဆရာတွေသူပြန်တော့လဲကြမ်းလိုက်ပြန်ပို့လာတယ်ဆိုတော့ပြန်ပို့လိုက်တယ
်လူရစေမြန်မာတွေကိုဘန်ကောက်မြန်မာတန်ယုံကအလုကမားတန်ယာရှိဦးမိုးစော်နဲ့ရနောင်းဒေတာအာနာပိုင်တွေကရနောင်းမျိုးကနေဆက်လီနဲ့ကော့တောင်းမျိုးကိုပြန်ပို့ပေးခဲ့တာပါဒီလပိုင်းနေအတွင်းအခုလိုမျိုးနေရပြန်ပို့ခံရသူတွေကိုစစ်ကောင်စီကအတင်းအကျပ်စစ်သားဖြစ်စုဆောင်းတာစစ်သားမလုပ်ချင်ရင်ငွေညစ်တောင်းခံတာတွေလည်းရှိနေတာပါဒီအတွက်တချို့ကတော့ထွက်ပြေးတာတွေနဲ့ငွေနဲ့ပြန်ရွေးယူရတာတွေလုပ်နေရတယ်လို့လည်းဦးမင်းဦးကအခုလိုပြောပြပါတယ
်ပို့တဲ့အထက်မှတကစစ်သားတွေအထက်မှစုဆောင်းခံရတဲ့အထက်ပြန်လုပ်တယ်ပြန်ပြောထားတော့ငွေနဲ့တိုင်းဆက်ပြီးအစိုးရချင်းဖွဲ့ထားတော့သူတို့အလိုမျိုးနေလာမှာအာကျေးဇူးတော်ဒီရောင်းတဲ့လူတွေရောင်းနေတော့ပြောမှဆိုတော့ပေါ်သွားပြီးတော့အဲ့ဒီတဲ့စစ်တပ်စုဆောင်ရေးဘက်ကနေပို့လိုက်ပြီးတော့အဲ့လိုလုပ်တာပဲအဲ့ဒီတပည့်ဟာ
ခဏနေပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်ခံခဲ့ရတဲ့အမျိုးသား28ဦးဟာစက်တင်ဘာလ10ရက်နေ့ကစစ်ကောင်စီရဲ့စစ်ကြောင်းနဲ့အတူကော့တောင်းကနေပလောမြို့နယ်ဘက်ကိုဆက်လီနဲ့ပို့ဆောင်တော့မှာပဲလေပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား2ဦးကိုတနက်နေ့ပြစ်ခတ်ပြီး KNU တပ်မလေးနယ်မြေKNDO တက်ရင်ခုနှစ်တက်ခွဲ9ထံကိုထွက်ပြေးသွားခဲ့ပါတယ်။အသက်16နှစ်နဲ့33နှစ်ကြားမြန်မာအမျိုးသား28ဦးကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေခဲ့တဲ့မွန်ကရင်ဗမာရခိုင်တိုင်းရင်းသားတွေဖြစ်ပြီးအခုလိုမျိုးရနောင်းကော့တောင်းလမ်းကနေပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံရသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံကတော့တစ်လမှာ2ချိန်လောက်လူရစေတဲ့မြန်မာတွေကိုမြန်မာအာဏာပိုင်နေထံကိုလွှဲပြောင်းပေးနေတာဖြစ်ပါတယ်ရှင်။
ခုတော့အမေရိကန်နိုင်ငံရေးဆက်ဆက်တဲ့ရှင်းပြချက်တစ်ခုတင်ဆက်ပြစေ။အမေရိကန်ပြည်ထောင်စုမှာလင်းနှစ်တစ်ချိန်ရောက်တိုင်းသမရရွေးကောက်ပွဲဟာ Swing States လို့ခေါ်ကြတဲ့ပါတီဆွဲမထားတဲ့ဟိုဒီရင်းပြည်နယ်တွေကိုအယုံဆိုင်ပြီးရှင်းပြိုင်ကြရတာဖြစ်ပါတယ်။အဲ့ဒီအချိန်နဲ့ရှင်းပြိုင်ရတဲ့နေရာတွေဟာတပါတီကိုပဲအမြဲအားသာတတ်တဲ့ပြည်နယ်တွေနဲ့မတူဘဲရွေးကောက်ပွဲတစ်ခုနဲ့တစ်ခုထောက်ခံပေးပြောင်းနိုင်ပြီးသမရဘသူဖြစ်မလဲဆိုတာအဲ့ဒီအပေါ်ဆုံးဖြတ်ပေးပါတယ်။VOA ပုံပြရုပ်သံမှာကိုသားညုံတင်ပြထားပါရခင်ဗျာ
2024မှာအင်ပီရိုကိုရောက်ဖို့ကပါတီဆွဲမဲ့တဲ့ဟိုဒီရင်းပြည်နယ်တွေကအဓိကကြပါတယ်ဒီသူပြိုင်ကိုပြိုင်နိုင်ငံကျရတဲ့ပြည်နယ်တွေမှာအပြင်းထန်ဆုံးဝေကုန်ကြေးကြအများဆုံးနိုင်ငံရေးမဲဆွယ်မှုတွေတွေ့ရပြီးတော့သူတို့ရဲ့မဲဆန္ဒရှင်တွေဟာရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်တာပါဒါဆိုရင်သူတို့ရဲ့လေပတ်ပုံကိုကြည့်အောင်ပြည်내အများစုဟာအနည်းနဲ့အပြား Republican လား Democratic လားမှန်းလို့ရပြီးတော့သူတို့ယူကောက်ပွဲတွေကအနိုင်ရှုံးမကပ်ပါဘူး။ဒါပေမဲ့လည်းပါတီဆွဲမဲ့တဲ့ပြည်내တွေမှာတော့ရလက်ကနှစ်မျိုးလုံးဖြစ်နိုင်ပါတယ်။တမန်ဖြစ်ဖို့ဆိုရင်ကိုစလေလောင်းတဦးဟာပြည်내ယူကောက်ပွဲတွေမှာနိုင်သူအကုန်ယူစဒန်စနစ်ကနေတဆင့်ကိုစလေမဲ့အရေအတွက်938မှာ290နိုင်ရဖို့လိုပါတယ်။ဟိုဒီရင်းတဲ့ပြည်내တွေကအနိုင်ရှုံးဆုံးဖြတ်ပြီးနိုင်တဲ့မဲတွေရရှိပြီးနိုင်ဖို့လိုတဲ့တပ်ပတ်အရေအတွက်ကိုရောက်ရတာပါ။ဒီနေ့မှာတော့ Arizona, Georgia, Michigan, Nevada, North Carolina, Pennsylvania နဲ့ Wisconsin တို့ဟာအင်ပီရိုကိုရောက်ဖို့အဓိကတော့ချက်နေရာတွေဖြစ်ပါတယ်။သူတို့အားလုံးပေါင်းမှအနီးဒါမှမဟုတ်အပြားဖြစ်နိုင်တဲ့ကိုယ်စားလှယ်မဲ93မဲရှိတာပါ။ဒီပြည်နယ်တွေမှာ Republican နဲ့ Democrat မဲဆန္ဒရှင်ရေအတွက်စားတူလောက်ရှိတာမို့အနိုင်ရှုံးဆုံးဖြတ်နိုင်မဲ့မဲရေအတွက်နည်းနည်းလေးပဲလိုပါတယ်။ဒါမှမဟုတ် mainly အကွာနဲ့ကိုအနိုင်ရှုံးဖြစ်သွားနိုင်တာပါ။မဲဆန္ဒရှင်အမျိုးအစားပြောင်းသွားတာတွေမျိုးနဲ့နယ်အမြင်တွေမတူတာတွေကြောင့်မဲရလတ်ကိုမှန်းဖို့ခက်ခဲပါတယ်။အပြောင်းလဲတိတိလေးကတော့မှပြည်내တစ်ခုလုံးလာရပြောင်းသွားစေနိုင်ပြီးကမလာဟဲရစ်ဒါမှမဟုတ်ဒေါ်နယ်ထရမ့်ကိုကုစလေမဲအသာရသွားစေမှာပါ။ဒါမျိုးဖြစ်တာလဲတွေးကြရပြီးပါပြီ။2016ခုနှစ်မှာဒေါ်နယ်ထရမ့်ကပန်ဆယ်ဗေးနီးယားကို3.9%ရာခိုင်နှုန်းလေးနဲ့ကတ်နိုင်လိုက်ပြီးတော့ကုစလေမဲ20ရပြီးသမရဖြစ်သွားပါတယ်။နောက်ထပ်လေးနှစ်ကြာမှာတော့ဂျိုးဘိုင်ဒန်ကဒီပြည်နယ်ကိုပဲ 1.2% ရာခိုင်နှုန်းနဲ့နိုင်ပြီးတော့အင်ပီရိုကိုရောက်သွားပါတယ်။အဲဒီတစ်နှစ်ထဲမှာပဲဘိုင်ဒန်ကဂျော်ဂျီယာမှာမဲ12,000အသာနဲ့နည်းနည်းလေးကတ်နိုင်ပြီးတော့နှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အနီးပြည်နယ်ကိုအပြားပြည်နယ်ဖြစ်သွားစေပါတယ်။ဒီဟိုဒီရင်းပြည်နယ်တွေဟာခံမှန်းလို့မရပေမဲ့တခုသေးကြတာကတော့2024ယူကောက်ပွဲအတွက်အင်မတန်ဩဇာလွှမ်းနိုင်တယ်ဆိုတာပါပဲ။အဲဒီပြည်နယ်တွေမှာမဲတပြားစုစုတော့အရေးပါတာဖြစ်ပါတယ်ခင်ဗျာ။
ခုလည်းနောက်ထပ်နိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့ဆက်ပါမယ်ဗျာတာလီဘန်တွေလက်အောက်ရောက်နေတဲ့အာဖဂန်နစ္စတန်မှာသတင်းမီဒီယာလွတ်လပ်ခွင့်ဟာကမ္ဘာအနည်းဆုံးအခြေအနေကိုရောက်နေပေမဲ့လည်းသတင်းသမားမျိုးဆက်သစ်တွေအနေနဲ့ဒီအတက်ပညာကိုသင်ယူဖို့စိတ်ဝင်စားနေစေဖြစ်ပါတယ်တက္ကသိုလ်တက်ဖို့ပိတ်ပင်ခံထားတဲ့မျိုးသမီးတွေကလည်းဒီပညာကိုသင်ယူဖို့နည်းလမ်းအမျိုးမျိုးနဲ့ကြိုးစားနေကြပါတယ် VOA အာဖဂန်သတင်းဌာနကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုငိမ့်ချန်းကဆက်ပြောပြပါမယ်ညာ
ကာဘူးမှာရှိတဲ့ဒီစာသင်ခန်းမှာသတင်းသမားမျိုးဆက်သစ်တွေဟာ တရင်မီဒီယာအကြောင်းသင်ယူနေတာပါဒါပေမဲ့လည်းဝီဇယ်ပညာရေးဌာနကကျောင်းသားတွေအတွက်တော့ဒါဟာခက်ခဲနေတဲ့အချိန်အလုတ်ဆလုပ်ရတာမျိုးပါတာလီဘန်အစိုးရကတားမြစ်မှုတွေကြောင့်သူတို့ဝါသနာဖြစ်တဲ့တရင်သမားအလုတ်ဟာခက်ခဲတဲ့အလုတ်ဖြစ်နေပါတယ်သူတို့ဟာတိုင်းပြည်တွင်ကြံနေတဲ့တရင်ဌာနတွေမှာအလုတ်အတွေ့အကြုံလိုချင်ပါတယ်ခတ်မန်အိုမဇိုင်ဟာတရင်ပညာသင်ယူနေတဲ့ကျောင်းသားပါ
ဘာသာရဆနေမကမဟ
်မီဒီယာတွေပေါ်ကန့်သက်ချက်တွေရှိပါတယ်ဒါတွေကိုဖယ်ရှားပေးစေချင်ပါတယ်ဒုတိယအနေနဲ့စတူဒီယိုထဲမှာအလုပ်လုပ်တာတွေနဲ့ရင်းနှီးလာစေဖို့မီဒီယာအဖွဲ့အစည်းတွေအနေနဲ့ကျွန်တော်တို့ကိုအလုပ်လုပ်ခွင့်ပေးဖို့တောင်းဆိုချင်ပါတယ
်ခက်ခဲတဲ့အခြေအနေအောက်မှာအိုမန်ဆိုင်နဲ့သူ့တငယ်ချင်းတွေဟာတရင်ပညာကိုသင်ယူနေကြတာပါ2021ခုနှစ်ကတာလီဘန်တွေအာဏာပြန်ရလာပြီးတဲ့နောက်ပိုင်းတရင်မီဒီယာတွေဟာဒါစီပိတ်ပင်မှုစင်စာနဲ့စီးပွားရေးခက်ခဲမှုတွေအောက်မှာလုတ်ကင်နေရတာပါတရင်မီဒီယာလွတ်လပ်ခဲ့ပေမဲ့လည်းအခုအချိန်မှာတော့နေစည်းမထတရင်သမားများအဖွဲ့ရဲ့အစီရင်ခံစာအရအာဖဂန်ဟာတရင်မီဒီယာလွတ်လပ်ခွင့်မှာတတိယအဆိုးဆုံးနိုင်ငံဖြစ်နေပြီးမြောက်ကိုရီးယားနဲ့အီရန်ထက်တောင်အောက်ကိုရောက်နေတာပါဒါပေမဲ့လည်းဝီဇယ်ပညာရေးဌာနကကျောင်းသားတွေဟာတရင်ပညာကိုနှစ်သက်မြန်နိုးနေစေပဲလို့ဆရာတဦးဖြစ်တဲ့ဝါစင်ဝီဇာကပြောပါတယ
်တွေ့ဟိလာဝါမန်ဒါတ
နေ့နေ့မှာမီဒီယာအဖွဲ့တစ်ခုခုမှာအလုတ်လုပ်ဖို့မျှော်လင့်ပါတယ်ကန့်သက်ချက်တွေပြဿနာတွေကတသက်လုံးရှိနေမှာမဟုတ်ပါဘူ
းဒီเจ้าမှာเจ้าသားတွေရှိပေမဲ့လည်းအမျိုးသမီးတွေတော့မပါပါဘူးအမျိုးသမီးတွေကိုမူလာရန်လွန်ပညာရေးကနေပိတ်ပင်ထားပြီးတော့အမျိုးသမီးတရင်သမားတော်တော်များများတရင်မီဒီယာတွေမှာအလုတ်လုပ်လို့မရတော့ပါဘူး TV ပေါ်မှာပါမယ်ဆိုရင်လည်းအကုန်လုံးကိုအုပ်ထားရတာပါရာဟီမာနိုင်မီဟာကာဘူးမြို့မှာရှိတဲ့ရာနာတက္ကသိုလ်ကတရင်ပညာနည်းပြဆရာမဟောင်းတူပါဒါလီဘန်တွေအာနာမယခင်လုံးကတရင်ပညာဟာလူကြိုက်များတဲ့ဘာသာရပ်ဖြစ်တယ်လို့သူကပြောပါတယ
်ဇနွန်ဘီရှရင်ဆာမဒါဟော
ဇီအစိမ့်ပညာရေးမှာအမျိုးသမီးတွေအများကြီးရှိပါတယ်အထူးသဖြင့်တရင်ပညာမှာပါအမျိုးသမီးကျောင်းသူတွေလည်းကျောင်းထက်ပွဲရပြီးဒီလုပ်ငန်းခွင်ထဲမှာလုပ်ကြိုက်ခြင်းနဲ့ဆန္ဒတွေအများကြီးရှိပါတယ
်နိုင်မီနဲ့တခြားအဖွဲ့အစည်းတွေကအာဖဂန်နိုင်ငံအပြင်ဘက်ကနေတင်ကြားပေးတဲ့တရင်ပညာအွန်လိုင်းအတန်းတွေကိုအာဖဂန်နိုင်ငံထဲကအမျိုးသမီးတွေသင်ယူနိုင်ပါတယ်။သင်တန်းတွေရှိပေမဲ့လည်းအလုပ်ကတော့ရှားပါးနေသေးပါ။တာလီဘန်တွေအာဏာရပြီးကတည်းကတရင်မီဒီယာတော်တော်များများပြတ်သွားခဲ့ရပါတယ်။လို့လတ်သောအာဖဂန်တရင်သမားများအသင်းကဟူဂျာတူလာမူဂျာဒီဒီက
သစ္စဖနာဒဂျက်
စေဗကောင်းစရာကတရင်မီဒီယာတွေအနေနဲ့စီးပွားရေးပြဿနာတွေကြောင့်အလုပ်ကင်တည်တည်မဖန်တီးနိုင်တော့ပါဘူး။လူတွေရှော့ပေါ်ရပါတယ်အဖြေကတော့အခုလိုပညာရစိတ်ဝင်စားတဲ့လူငယ်တွေအလုတ်ခတ်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မီဒီယာတွေကိုငွေကြေးအရပံ့ပိုးပေးဖို့လိုပါတယ
်တိုင်းပြည်အတွင်းမှာရှိတဲ့သတင်းမီဒီယာတွေအနေနဲ့ခက်ခဲတဲ့အခြေအနေတွေအောက်မှာရုန်းကန်နေရပေမဲ့လည်းမျိုးဆက်တဲ့သတင်းသမားတွေကတော့သူတို့လိုအပ်တဲ့အတတ်ပညာတွေကိုဆက်လက်သင်ယူနေပြီးတနေ့မှကန့်သက်ချက်တွေလည်းဖြေလျှော့သွားမယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလည်းနောက်ထပ်စိတ်ဝင်စားပွဲဆောင်းပါးတစ်ပုဒ်နဲ့ဆက်ချင်ပါတယ်ဗျာဩစတြေးလျနိုင်ငံကကုမ္ပဏီတစ်ခုမှာဝန်ထမ်းတွေကိုအဖို့ခွေးကိုရုံးခေါ်လာနိုင်ပါပြီဝန်ထမ်းတွေရဲ့ခွေးတွေရှိတာရုံးအတွက်ကောင်းတယ်လို့ဆိုပါတယ် AP သတင်းဆောင်မကိုဥတ္တမောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
ရှာဒီဟာဂျီဆာအလုပ်သွားမဲ့အချိန်မှာသူ့ခွေးအစီကိုနှုတ်မဆက်ရတော့ပါဘူးသူနဲ့သူခေါ်သွားရုံမှာပဲရုံးကိုဝန်ထမ်းတွေရဲ့ခွေးတွေသူ့ကုမ္ပဏီ RCD ကခေါ်လာခွင့်ပြုလိုက်တော့ပါရှာဒီဟာဂျီဆာကအခုလိုပြောပါတယ်
Seeing everyone's faces light up when the dog walks around the
corner. ခွေးကဌာနမှာရှောက်သွားနေတဲ့အခါလူတိုင်းမျက်နှာကပေါ့ပေါ့ပါပါဖြစ်သွားကြတာပါပဲ။အားလုံးကခွေးကိုပုတ်သက်ပေးကြတာပေါ့။လူတွေတနေ့လုံးလန်းဆန်းသွားကြတာပေါ့
။စကားစားလုံးကတော့တောက်ကြနေတွေပါပဲ။အလုတ်ကိုခွေးခေါ်ခွင့်ပြုခဲ့တာပါ။အခုတော့နေတိုင်းဖြစ်သွားပါပြီ
။ Having my best friend.
ချစ်ဆုံးသူငယ်ချင်းကကျွန်မနဲ့အလုတ်မှာအတူရှိနေပြီးအိမ်မှာထားခဲ့ဖို့မလိုတော့တာကြောင့်စိတ်အေးရတယ်လို့ခွေးဆယ်လာရဲ့တခင်မော်ဂန်လော်လာကလည်းပြောပါတယ
် I'm quite new to RCT as well.
ဝန်ထမ်းဆိုတော့လူတွေကိုသိဖို့လိုပါတယ်အခုလူတွေကသူ့ခွေးကိုကိုကိုလာကြည့်ကြတော့လူတိုင်းနဲ့စကားစမြည်ပြောခွင့်ရသွားတာမို့ဒါတကယ့်ကိုကောင်းပါတယ်လို့သူကပြောသွားတာပါလူတွေလိုပါပဲခွေးတွေကိုလည်းကပ်ပြားထုတ်ပေးထားပါတယ်ရုံးထဲမှာခွေးတွေအများကြီးဖြစ်မသွားရအောင်သူ့ရဲ့နဲ့သူခေါ်လာဖို့သတ်မှတ်ထားပါတယ်ကုမ္ပဏီရဲ့အမှုဆောင်အရာရှိမတ်မူနိုင်ဟောကဒီလိုရှင်းပြပါတယ
် As an employer we're really focused on employee well-being employee
အလုပ်ရှင်တယောက်အနေနဲ့ဝန်ထမ်းတွေကျန်းမာကျေနပ်ဖို့စိတ်ဝင်စားရှိနေဖို့အဓိကထားပါတယ်ဘယ်လိုဖြစ်လာမလဲစမ်းကြည့်လိုက်တာပါလုံးဝကိုကောင်းပါတယ်ဗျာ
ခွေးဘီလီရဲ့တခင် Henry James ကလည်းအခုလိုရှင်းပြပါတယ်
ခွေးတွေမှာအဟန်အတားဖြစ်နေတာကိုဖယ်ရှားနိုင်စွမ်းရှိကြတယ်ဗျ။
Australia တိုက်စာဖော်ခွန်ရဲ့အဖွဲ့လို့အတိတ်ပဲရတဲ့ Companion Animal Network Australia ဟာအလုပ်ခွင်မှာကို့အဖွဲ့တိုက်စာတွေခေါ်လာခွင့်ရရေးစောဩနေတဲ့အဖွဲ့ပါ။ဘာကြောင့်စောဩတယ်လဲဆိုတော့ကို Trish Ennis ကအခုလိုပြောပြပါတယ
်။ It's proven that it decreases stress in the workplace.
အလုပ်ခွင်မှာစိတ်ပြန်ပန်းတာတွေနည်းစေပါတယ်။အလုပ်ပိုးပြီးတော့တွင်စေပါတယ်။ဝန်ထမ်းတွေအလုပ်မှာမြဲစေတယ်လို့ပျော်လဲပျော်စေပါတယ်။လူတွေပူးပေါင်းလုပ်ကင်လာအောင်လည်းဖန်တီးပေးပါတယ
်။မန္တမ်းကျမ်းမှာချမ်းမြေ့ရေးမန်နေဂျာဒရော့ဝိုက်ကလည်းအခုလိုပြောပါတယ
်။လူတွေဆက်သွယ်ကြတဲ့ဌာနဆိုတာစိတ်ပြန်ပန်းစိတ်ညစ်ညူးရတာတွေရှိပါတယ်။အဲ့လိုအခြေအနေတချို့မှာရုံးနေခွေးရှိနေတဲ့အခါချမ်းမြေ့အေဂျင့်နဲ့တက်ရောက်မှုကိုတွေ့ရပါတယ်
။ဒါပေမဲ့တရိတ်စာအဖို့တိုင်းကိုတော့အလုပ်ခွင်တွေကလက်မခံကြပါဘူး။ဥပမာရုံတွေဟာကွန်ပျူတာဆက်တဲ့ကျိုးတွေကိုဝါတာဒါမို့ရုံပစ္စည်းတွေပျက်စီးစေနိုင်ပါတယ်။မိဖို့ကြောင့်တခွင်ခန်းရှိတဲ့အလုပ်နေရာတွေမှာလည်းတရိတ်စာတွေအတွက်အန္တရာယ်ရှိနိုင်တာမို့အဲ့ဒီအနာမသွားနိုင်အောင်လုပ်ထားကြမှာပါခင်ဗျာ
။ခုတော့ခင်ညာကသတင်းဆောင်ပါတပုံးနဲ့ဆက်ပါမယ်ဗျာ။ကင်ညာတော်ရိုင်းတရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေး KWS အဖွဲ့ဟာခိုးပြီးအမဲလိုက်လျှစ်ရှိတဲ့မိုးဆိုးတွေကိုထိမ့်သိမ်းဆောက်ရှောက်ရေးလုပ်ငန်းတွေမှာပြန်အသုံးပြုနေပါတယ်။ဒီစီမံကိန်းကြောင့်အထူးဖြစ်အမဲလိုက်မိုးဆိုးပေါများတဲ့ကင်ညာမြောက်ပိုင်းတို့ဒေသတွေမှာခိုးဝင်တက်ဖြတ်မှုတွေတိတိတသာရော့သွားတယ်လို့ဆိုပါတယ်။ကင်ညာနိုင်ငံမီရူကာကနေဗစ်တိုးရီးယားအမွန်ကာသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြောပြပါမယ်။
ကင်ညာနိုင်ငံကလေဝါတော်ရိုင်းတရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ရဲ့ကာဝေတားစီဌာနခွဲတစ်ခုမှာဘဝတစ်ကိုမြှောက်နှံထားတဲ့ကပူနာလီပလီဟာတော်တဲ့နေ့စဉ်ကင်းလှည့်ပြီးသူ့ရဲ့တာဝန်ကိုတည်တည်ပြန်ပြန်ထမ်းဆောင်နေပါတယ်။ငယ်ငယ်တုန်းကတော့သူဟာဒီတော်ကောင်တွေနောက်ကိုလိုက်ပြီးတတ်ဖြတ်ခဲ့သူပါ
။ဒိုဖူအင်မီလေးဆပ်ဒိုဖူကဘီဆာဒ
ါကျွန်တော်ပြစ်တက်ခဲ့တဲ့စင်ပေါင်းက83ကောင်ကနေ85ကောင်လောက်ရှိမယ်။အဲ့ဒီထဲမှာကျွန်တော်ပြစ်လိုက်လို့ဒဏ်ရာရသွားတဲ့စင်မပါသေးပါဘူး။
သူဟာဆင်းဆွဲရောင်းစားဖို့အတွက်ဆင်တွေကိုတတ်ခဲ့တာဖြစ်ပြီးဆင်ဆွဲ1ကီလိုဂရမ်ကို3ဒေါ်လာရတယ်လို့ပြောပါတယ်။ဒါပေမဲ့ဒီတောကောင်တွေကိုကာကွယ်ဆောင်ရှောက်ဖို့အတွက် KSW အဖွဲ့ကစီးရုံးတဲ့အခါမှာတော့သူပြောင်းလဲသွားခဲ့တယ်လို့ပြောပါတယ်
။ဒီမိမညာနဘတ်ကောရာဆမတ်ခမရီကောကစီ
ကျွန်တော်မှညံနဲ့အင်အားရှိပေမဲ့လုတ်စရာအလုတ်ကမရှိဘူး။ဒါကြောင့်ငါ့ကိုအလုတ်ပေးရင်ငါမတတ်တော့ဘူးလို့ပြောလိုက်တယ်။သူတို့ကသူတို့စီလာလုတ်ဖို့ပြောလို့သဘောတူလိုက်တယ်။
မျိုးတုံးတော့မဲ့အန္တရာယ်ရှိနေတဲ့ဆင်တွေကြံ့တွေအတွက် KWS ရဲ့ကာကွယ်ရေးလုပ်ငန်းမှာတိုးတက်မှုရှိပေမဲ့ခိုးဝင်တက်ဖြတ်သူတွေနဲ့လူတွေရဲ့လှုပ်ဆောင်မှုတွေကဒီတောကောင်တွေရှင်သန်ရေးအတွက်ချိန်ချောက်မှုဖြစ်နေစေပါဒေသဆိုင်ရာ KWS အဖွဲ့ဒါရိုက်တာ Charles Masuki ကတော့လေဝါလိုပုဂ္ဂလိကထိန်းသိမ်းရေးဒေသမှာခိုးပြီးအမဲလိုက်တဲ့သူတွေကိုတောကောင်ဆောင်ရှောက်သူတွေဖြစ်အောင်ပြောင်းပေးတဲ့သူတို့ရဲ့အစီအစဉ်အောင်မြင်မှုရှိမရှိစောင့်ကြည့်နေပါလေလို့ပြောပါတယ
် We are treating it as an experiment for now if
အခုလောလောဆယ်တော့စမ်းသပ်တဲ့အဆင့်ပဲရှိပါသေးတယ်တကယ်လို့အောင်မြင်တယ်ဆိုရင်တော့ဆက်လုပ်ချင်ပါတယ်အခုတော့ဆက်လုပ်ဖို့ကောင်းမကောင်းကြည့်နေတော့မှာပဲမအောင်မြင်ဘူးဆိုရင်တော့ရပ်ပစ်လိုက်ဖို့ရှိပါလေ
တောင်းကောင်တွေခိုးပြီးတက်ဖြတ်လေရှိတဲ့လီပလီလိုမုတ်ဆိုးတွေကိုဥဆောင်စေပြီးတောင်းကောင်တွေကိုမတက်ဖြတ်ဖို့အတွက်သူတို့ရဲ့အတိုင်းဝန်းထဲမှာအုပ်စုလိုက်လေပညာပေးပါတယ်။ဒါကြောင့်ပြီးခဲ့တဲ့9နှစ်ထဲမှာကြံ့တွေခိုးပြီးတက်တာမရှိတော့သလိုကြံ့အရေးအတွက်လဲမနှစ်က256ကောင်ရှိရကနေဒီနှစ်268ကောင်ဖြစ်လာတယ်လို့လေဝါတော်ရင်ထိန်းသိမ်းရေးဌာနကအက်ဒဝတ်နတီရီဒူကပြောပါတယ
်။ And by having him on board in our team he has assisted other rangers.
ကျွန်တော်တို့ဖွဲ့တဲ့ရောက်လာပြီးမှ तू ကတခြားတောဆောင်ဝန်ထမ်းတွေကိုသူတက်ကျွမ်းတဲ့ပညာနဲ့ကူညီပါတယ်။သူကတကယ်အမဲလိုက်မဟုတ်ဆိုးမျိုးနွယ်လေ။တောကောင်ခူဖန်သူတွေဘလို့လှည့်စားတတ်တယ်ဆိုတာပါ။သူကသိနေတော့ကျွန်တော်တို့ရဲ့တောကောင်တွေကိုကာဝယ်ဖို့လုပ်တဲ့အခါတိုင်းသူတက်တဲ့လက်ွက်တွေနဲ့သူ့ရဲ့ကျွမ်းကျင်မှုကိုသုံးရပါတယ်
။ကင်ညာနိုင်ငံဟာစင်ကောင်ရေ36,000နဲ့ကျန့်အကောင်ရေ2,000လောက်နေထိုင်ချက်စားတဲ့ဒေတာပါ။အခုလီပလီလိုတောမှုဆိုးဘွားကနေတောဆောင်ဖြစ်လာသူတွေကဒီရှားပါတောကောင်တွေကိုကာကွယ်ဆောင်ရှောက်နိုင်မယ်လို့ညွှန်နေရပါတယ
် VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကို9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10:00ကနေ11:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9:00ရုပ်တံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ချန်နေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရဆိုရင်VOA email လိပ်စာ bamis@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လဲ VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ဗျာ။တော်တာရှိစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစွနေပါတယ်။အခုတော့ပတ်စံကဏ္ဍတွေလှည့်ကြပါပြီ။ကျွန်မကဏ္ဍနဲ့တိုင်းရင်သတင်းလောမတင်ဆက်ခင်ရေးသုံးသက်ချက်ကိုစတင်တင်ဆက်ချင်ပါတယ်။စစ်စီတက်ဟာသုံးပြီးစစ်သားစုဆောင်းနေပါတယ်။စစ်ကောင်စီတက်အနေနဲ့စစ်သားတက်1000စုဆောင်းနိုင်တယ်လို့တော်လိုင်းတက်ဖွဲ့တွေစီရောက်လာတဲ့လူငယ်တွေကလည်း2000လောက်ရှိပါတယ်။လည်းချာသူနဲ့တွန်လိုင်းဘက်ကူးပြောင်းလာတဲ့တသားတက်ဦးရေကလည်းတိုးဝလာနေပါတယ်။ဥအောင်ခင်ကသုံးသက်တင်ပြထားပါတယ်ခင်ဗျာ
။ဒိုင်းလာလက်နဲ့ကင်တွင်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေရဲ့ဘူးပေါင်းတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဟာချုပ်ကင်ထားတဲ့နယ်မြေအတော်များများကိုလက်လွတ်လိုက်ရပါတယ်။ကြာဆုံးတဲ့တသားဦးရေကလည်းတနေ့တခြားများများလာတာမို့စေအင်အားကျဆင်းလာတဲ့အတွက်လက်လွတ်လိုက်ရတဲ့နယ်မြေတွေကိုပြန်လည်ချုပ်ကင်နိုင်ဖို့မလွယ်တော့ပါဘူး။ဒါကြောင့်စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးစုဆောင်းရရှိတဲ့တပ်သားစ်တွေနဲ့ဆုံးရှုံးနယ်မြေတွေကိုပြန်လည်ရရှိအောင်တိုက်မယ်လို့တက်ချုပ်မင်းအောင်လှိုင်ကမတ်လ29ရက်နေ့ကကြေညာလိုက်ပါတယ်။စစ်မှုထမ်းဟောင်းတွေကိုတတဲ့ပြန်ခွန်နိုင်မှုအတွက်အရန်တက်ဖွဲ့ဥပဒေကိုလည်းအသုံးပြုမယ်လို့သိရပါတယ်အပစင်စစ်တင်တန်းတစ်ခုမှာတင်တန်းသား9000အထိတက်ရောက်ဖို့အစီအစဉ်ထားပြီးစုဆောင်ရရှိတဲ့တပ်သားတွေကိုနေရာအနှံ့မှာရှိတဲ့စစ်တင်တန်းကျောင်းတွေကိုပို့ပြီးတက်ခါရေး3လတင်တန်းတက်ခိုင်းပါတယ်အပစင်တက်ကိုအေပီလာကစတဲ့အတွက်တပ်သားတွေဟာဇူလိုင်လမှာတိုက်ပွဲဝင်ရပါတယ်စစ်မှုထမ်းမှုအရွေရောက်တဲ့အမျိုးသားဥယေက6သန်းကျော်ရှိပြီးအမျိုးသမီးက9သန်းကျော်ရှိတယ်လို့စစ်ကောင်စီကကမှန်းထားပါတယ်။အပတ်စဉ်တစ်ကိုအေပီလာကစပြီးအပတ်စဉ်5ကိုစက်တင်ဘာလမှာစတဲ့အတွေ့စစ်တင်နာ5ခုမှာ6လအတွင်းတပ်သား2500စုဆောင်းနိုင်ခဲ့တယ်လို့စက်တင်ဘာ10ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ်။ပြည်သူစစ်မှုထမ်းတင်တန်းအမှတ်စဉ်ရဲ့ဖွင့်ပွဲတွေကိုတိုင်းစစ်ဌာနချုပ်အသီးသီးမှကျင်းပကြောင်းစက္ကစပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့စက်တင်ဘာ9ရက်နေ့သတင်းမှာဖော်ပြပါတယ်။တင်နန်းသားတွေကိုဂုံပြူချီချူးငွေနဲ့ထောက်ပံ့ပစ္စည်းတွေပေးရပြီးတင်နန်းသားတွေဘက်ကလည်းကျေးဇူးတင်စကားပြောကြပါတယ်တဲ့။ရခိုင်ပြည်နယ်မှာတော့မွတ်စလင်တွေကိုဦးစားပေးစုဆောင်ပြီး14ရက်စစ်တင်တန်းတက်ခိုင်းပါတယ်။14ရက်တင်တန်းပြီးတာနဲ့ရှေ့တန်းကိုပို့ပါတယ်။အရင်ကခိုးဝင်တဲ့ဘင်္ဂလီလိုဆွဆွဲခံရသူတွေကိုအခုတော့နိုင်ငံသားဖြစ်တဲ့အတွက်ညတည်းလို့ဆိုပါတယ်။ဒါတွေမကလေးပါဘူး။မွတ်စလင်လက်နက်ကိုင်အဖွဲ့တွေကိုလည်းစစ်သားစုဆောင်းပေးဖို့စစ်ကောင်စီတပ်ကညွှန်ကြားထားပါတယ်။အတင်းအဓမ္မစုဆောင်းခံရသူတွေဟာအခွင့်သာရနဲ့လက်နက်ချအညံ့ခံကြတာများပါတယ်။လုံးခဲ့တဲ့ကစကိုင်းတိုင်းမှာဖြစ်ပွားတဲ့ပင်လယ်ကူးမြို့သိမ်းတိုက်ပွဲမှာစက္ကစတပ်သား80ကျော်လက်နက်ချကြောင်းစက်တင်ဘာ10ရက်ထုတ်လူထုຫນွေဦးမှာပေါ်ပြပါတယ်လက်နက်ချသူအများစုဟာစစ်သားစုဆောင်ခံရသူနဲ့ပေါ်တာဆွဲခံရသူတွေဖြစ်နေတာတွေ့ရပါတယ်အေယာဝတီဘကုန်းနဲ့ရန်ကုန်တိုင်းမှာရက်တိုတင်တန်းပေးပြီးရှေ့တန်းကိုလွတ်နေတာဖြစ်ပါတယ် သင်္နအတွက်ရာထားတဲ့စစ်သားဥယျပြည့်အောင်နှီးမျိုးစုံတုံးပြီးစုဆောင်နေတယ်လို့ဆိုပါတယ်ဇက္ခဆလက်အောက်မှာစစ်မှုမထမ်းခြင်းလို့တော်လိုင်းရဲ့အဖွဲ့တွေနဲ့ဆက်သွယ်တဲ့လူငယ်ပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဧပြီလ24ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းတပ်သားတွေ2000ကျော်စုဆောင်ထားပုံရတယ်လို့ဒီလ9ရက်နေ့ထုတ်လူမှုຫນွေဥမှာဖော်ပြပါတယ်ဒါပေမဲ့အရမတိသုံးမဟုတ်လိမ့်လေလျှပြပြီးစုဆောင်တာမှုရေရှည်ခံဖို့မလွယ်ပါဘူး။ထိုင်းနိုင်ငံကပြန်ပုတ်ခံရတဲ့မြန်မာလူငယ်လူသား28ဦးကိုအတင်းအဓမ္မစစ်မှုထမ်းဖို့စုဆောင်နေတော့လူငယ်လူသားတွေကအဆောင်စစ်သား2ဦးကိုတတ်ဖြတ်ပြီး KNU တပ်မဟာလေးမှဝင်ရောက်ခိုးလုံကြောင်းဒီလ17ရက်ထုတ်လူမှုຫນွေဦးကသတင်းပေးပို့ထားပါတယ်။ဒီလူငယ်တွေထဲမှာ22ဦးဟာစစ်ကောင်စီကိုပြန်တိုက်ဖို့ဆုံးဖြတ်ကြပါတယ်ဒင်းနဆင်စစ်သားဒစ်တူးကိုကြက်လက်စာ5သိန်း1000ပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပေမဲ့လက်တွေမှာတော့လက်စာအပြည့်အဝမရဘဲတသိန်းကျော်သာရတယ်လို့တသားဒစ်အချို့ကခစ်တဲ့သတင်းကိုပြောကြောင်းဩဂုတ်လ26ရက်နေ့ကသတင်းပေးပို့ပါတယ်မေပြည်တော်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပင်လောင်နဲ့နောင်တရားမြို့နယ်တွေမှာအိုးအမျိုးသားအဖွဲ့ချုပ်ကဒေသခံ1000ကိုစစ်တင်တန်းပေးထားတဲ့အတွက်စစ်တပ်မြို့တော်ကိုကာကွယ်ဖို့ပြင်ဆင်နေပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ထစ်ကောင်စီတပ်ကတပ်သားတအူးဟာအနည်းဆုံး2နှစ်သက်တမ်းရှိတဲ့ကြက်9သိန်းတန်အတက်အမခံကိုဝယ်ယူရပြီးတရ8400အမခံကြီးပေးသွင်းရပါတယ်။ဒါပေမဲ့ပေးဆုံးပြည့်အလောင်းမကောက်နိုင်တဲ့စစ်သားရဲ့မိသားစုကိုတော့အထက်အမကန်ကြီးထုတ်မပေးပါဘူး။တက်ထဲမှာပျောက်ဆုံးတဲ့စစ်သည်များလေလေအထက်အမကန်မထုတ်နိုင်လေလေဖြစ်နေပါတယ်။တက်သားတွေဟာတက်ချုပ်မင်းအောင်လှိုင်ရဲ့သားအောင်ပြည့်စုံပိုင်တဲ့အောင်မြင့်မူမင်းကုမ္ပဏီမှာအထက်အမကန်ထားကြရပါတယ်။ဒါကြောင့်တက်သားတွေများလေလေမင်းအောင်လှိုင်နဲ့အောင်ပြည့်စုံချမ်းသာလေလေဖြစ်နေတယ်လို့ပြောနိုင်ပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်စက်ရယူပါခင်ဗျာ
အခုတော့ကျမရေးကဏ္ဍအလှည့်ကြပါပြီ။ဗျာဒီတစ်ပတ်မှာရေကြီးတာနဲ့ကုသရောဂါသတိပြုစရာတွေကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာမိုးကြီးရေကြီးတာပြင်းပြင်းထန်ထန်ဖြစ်လာနေခြင်းကုသရောဂါတွေဖြစ်ဖို့အနေနဲ့ပိုးများသွားတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီကြောင့်နယူးယောက်မြို့ကကုသရောဂါအထူးကတက်စီယာတက်ကိုဦးအမင်းကမေးမြန်းတင်ပြထားပါတယ်ညာ
။ Okay, ကုသရောဂါဖြစ်ဖို့ဆရာဝန်ကြီးဒေါက်တာဇီယာတက်ခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာသမိုင်းတစ်လျှောက်ပေါ့နော်အကြီးမားဆုံးဒီမိုးကြီးရေရှမ်းမှုကြီးလို့တောင်ပြောလို့ရတဲ့ဒီရေကြီးရေရှမ်းမှုကြီးဆက်ဖြစ်နေချိန်မှာဒီရေပိနောက်ဆက်တွဲပေါ့ဆရာရဲ့ကျမရဲ့ဆိုးကျိုးတွေကတော့အပြင်းထန်ဆုံးမဖြစ်လာစေဖို့ပေါ့နော်ကြိုပြီးကာကွယ်နိုင်ရေးအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရဲ့
ကျွန်တော်တို့ဒီရေပြူဝါအဖြစ်ရေရှမ်းပြီးလို့ရှိရင်ကုသရောဂါပါတယ်များဖြစ်လာနိုင်သလဲဆိုတဲ့အပိုင်းကိုတည်ပြီးတော့ကျွန်တော်တို့ဒီ WHO ရဲ့နောက်ပြီးတော့ UNHCR လို့ခေါ်တဲ့ဒီကမ္ဘာအကြီးအကဲကနောက်ဒီနိုင်ငံမှာရှိတဲ့လူတွေပါလုတ်တယ်ဆိုတာပေါ့နော်အဲ့ဒါကိုအဓိကကျွန်တော်တို့ကပြောချင်တာပါဆိုတော့အဓိကကတော့ဒီ public health လို့ခေါ်တဲ့ပြည်သူ့ကျန်းမာရေးခန်းကဏ္ဍပေါ့နော်ဒီရေရှမ်းပြီးတဲ့အခါမှာလူတွေပါဖြစ်လာတယ်ပေါ့လေဆိုတော့အကြောင်းရင်းကတော့ဒီ3-5ခုရှိတာပေါ့နော်နံပါတ်1ကတော့ဒီမိုးရေရွာပြီးတော့ရေရှမ်းပြီးတဲ့အခါမှာကျွန်တော်တို့ရက်ရွာဒေသတွေမှာနံပါတ်1ကတော့အစာအတောက်ပေါ့နော်ပြက်လက်မှုဆိုတာစပြီးတော့ကြုံတာကြတယ်ဆိုတော့အစာတော့ကတော့ကိုယ့်ရဲ့အိမ်ပိုင်ရာပိုင်မှာကျွန်တော်တို့နိုင်ငံမှာဆိုရင်တော့ချက်ပြုတ်စားတောက်ကြတယ်ရေဦးချူချက်ပြီးတော့တောက်ကြတယ်ဒါမှမဟုတ်လည်းဒီရေဦးဝယ်တောက်ကြတယ်ဆိုတော့အဓိကကတော့ဒီဥဆက်ရောဂါဒီအစာနဲ့ပတ်သက်တော့အစာဆိုတော့ကျွန်တော်ပြောချင်တာကတော့စားတောက်တဲ့ပစ္စည်းတွေရဲ့ now preparation လုပ်တဲ့ method ရဲ့အစာအစာဘယ်လိုပြင်ဆင်ကြလဲဆိုတာရဲ့တတိယတစ်ခုကတော့ရေနဲ့ပတ်သက်တာပေါ့နော်သူတောက်သုံးရေရဲ့တောက်တဲ့တစ်ခုကတကူရေကျောင်းမရေတန်ရှင်းမှုတွေသုံးတဲ့ရေပေါ့လေဆိုတော့ဒါတွေအကုန်လုံးကတော့တစ်ခုနဲ့တစ်ခုကတော့ချိတ်ဆက်ပြီးတော့နေတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီရေကြီးပြီးတဲ့အခါမှာဒီအစာနဲ့ရေတကူရေတန်ရှင်းအခြေအနေတွေက အရင်ပုံမှန်နေသားထက်ဒီကုသယောဂတွေဖြစ်နိုင်ခြေပိုများသွားစေတဲ့သဘောပေါ့ဆရာနော
်ဟုတ်ပါတယ်ပုံမှန်အားဖြင့်ကိုယ့်ရဲ့ရက်ရွာတွေမှာပုံမှန်ရေမကြီးခင်ချိန်တော့ကျွန်တော်ဓမင်းနေချက်ကြတယ်ဟင်းနေချက်ကြတယ်ရေကိုကြိုချက်ပြီးတော့တောက်ကြတယ်အိမ်သာနဲ့ပတ်သက်တဲ့တကူရေတန်ရှင်းမှုတွေကိုလောက်ကြတယ်ဒါပေမဲ့ဒီရေတွေတင်လာတယ်ရေပြန်ကျသွားတယ်ခါမှာတချို့လူတွေကအိမ်တွေပျက်စီးသွားတယ်ဒီလူတွေစုပေါင်းပြီးတော့နေရတဲ့ရေပေးတဲ့စင်တာတွေမှာနေရတဲ့အပိုင်းတွေရှိတယ်ဆိုတော့ဒီလိုအမျိုးတွေဖြစ်လာတဲ့အခါမှာအရင်တော့တကူရေတကာရတုံးနေကြအိမ်သားတကူရေတကာရချက်ပြုတ်နေတဲ့နေရာအနေအများစုပေါင်းနေတာဆိုတော့ဒီနိုင်ငံမှာဆိုလို့ရှိရင်တော့ဒီ outbreak လို့ခေါ်တဲ့ဥစေယောဂပြန့်ပွားမှုဆိုတာတွေကဖြစ်လာရပေါ့လေဆိုတော့ဒါတွေအကုန်လုံးကကျွန်တော်ဒီနိုင်ငံမှာတော့ဘယ်လိုသုံးလဲဆိုတော့ဒီစားတောက်လို့ဖြစ်လာတဲ့ injection of the material ပေါ့နော်ကိုကျွန်တော်နှိမ့်စင်နေမြန်စားတောက်တဲ့ဟာတွေပေါ့လေဒါဆိုတော့အသေးအရွက်တွေဒါတွေကိုမစေဟိုတေချာမစေးတာပဲဖြစ်တယ်လို့ပဲပြုတ်ပြက်ပြီးတော့ကြုံရနေရာထားမှာစားရတဲ့အပိုင်းတွေရှိတာပေါ့နော်ဆိုတော့ဒီလိုအပိုင်းတွေအမှတစ်စက်ဒီ waterborne ဆိုပြီးတော့
ရေကတစ်ဆင့်ကူးဆက်တဲ့ယောဂါတွေပေါ့ဆရာနော
်ဟုတ်တယ်ဒီ outbreak တွေဖြစ်လာတယ်ပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့ဒီ outbreak အများကိုကူးဆက်စေတဲ့ယောဂါမျိုးတွေဖြစ်တယ်လဲဆရာ
ဆိုအများဆုံးကတော့ကျွန်တော်ယောဂါတွေကိုခွဲခြားလိုက်တဲ့အခါမှာ၃မျိုးခွဲတာပေါ့နော်နံပါတ်၁ကတော့ virus ဆိုတဲ့အကောင်ကြီးကနေဖြစ်တာနံပါတ်၂ကတော့ bacteria ဆိုတဲ့အကောင်ကြီးကနေဖြစ်တာနံပါတ်၃ကတော့ဒီ parasite ဆိုတဲ့အကောင်ကြီးကနေဖြစ်တာပေါ့လေ
ကပ်ပါဘူးပေါ့ဆရာနော
်ဟုတ်ကဲ့ကပ်ပါဘူးတွေရာဒီသင်းဖြစ်တာပေါ့လေဆိုတော့အဲ့ဒီဘိုင်းတွေမှာ virus ကြောင့်ဖြစ်တဲ့ဟာတွေကကျွန်တော်တို့ဘယ်လိုပုံမှန်နိုင်ငံလုံးနေရာမျိုးမှာဒီလိုရေရှည်မှုတောက်ပိုင်းမှာဖြစ်လာနိုင်တဲ့အနေအထားတော့ရှိတယ်ဒါပေမဲ့တိတ်တော်များတဲ့အပိုင်းတော့မဟုတ်ဘူးလေဒါတွေကတော့များသောအားဖြင့်တော့ဒီလိုမျိုးမိသားစုတွေစုပြီးတော့စားတာတို့ပိကနစ်ထွက်တဲ့ဟာမျိုးဒီလိုဟာမျိုးတွေမှာမှဖြစ်လာရပေါ့မှားလို့ခေါ်တော့ထက်လန်အော်ရှော်တွေဖြစ်ကြတာပေါ့လေဒါတွေကခဏလေးပဲဖြစ်တယ်ပြန်ပြီးတော့လည်းကောင်းသွားဒါပေမဲ့ကူးစက်နှုန်းကအကျဉ်းဉဏ်ကြီးဘာကြောင့်လဲဆိုတော့သူကအစာနဲ့ပတ်သက်ပြီးတော့ဒီရေနဲ့ပတ်သက်ပြီးတော့တယောက်နဲ့တယောက်ကိုကူးရဖြစ်တဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာဘယ်ယောဂါတွေကိုအဓိကပို့ပြီးစိုက်ဖို့ပို့တည်ထားဖို့လို့လဲပေါ့ဆရာနော
်ဒီယောဂါတွေဖြစ်လာတဲ့အခါမှာဒီ virus ကြောင့်လားဖြစ်သလား bacteria ဆိုတဲ့ဟိုယောဂါကြောင့်ဖြစ်တဲ့ဟာတော့ပို့ပြီးတော့ serious ဖြစ်တာပေါ့လေဒါကတော့ကျွန်တော်တို့အများဆုံးသတိထားကြရတာပေါ့ဘာလို့ဆိုအသေးပြောက်ဆိုအဲ့မှာဟိုဒုက္ခပေးတဲ့အပိုင်းလေးတွေရှိတာပေါ့ဒီလိုဖြစ်ကာလာဝိုင်းယောဂါလို့ပြောတယ်coronary ရှိတယ်အဲ့မတိုင်နေမှာတော့တခြားသောဒီ bacteria ရောင်ဖြစ်တဲ့ဝင်းရှော ဝင်းပြက်ယောဂါတွေဒီ dysentery လို့ခေါ်တာပေါ့လေဒီမှာဝင်းနေမှာသွေးပါတယ
်ဝင်းကြိုက်တာပေါ့ဆရာနော
်ဝင်းကြိုက်တာပေါ့ဟုတ်ကဲ့ခင်ဗျာဆိုတော့ဝင်းရှော တွေနောက်တစ်ခါလေးကြိုက်ရင်ပိုးဆိုတာအများကြီးရှိတယ်ဒီမကြက်တကြက်ဒီပေါ့ဆိုလူအများကြီးကဒီဟင်းအိုတစ်ခုတည်းကိုစားရတာလေဆိုတော့ချက်တဲ့နေရာမှာမကြက်ကြက်ဖြစ်သွားတာမျိုးတွေတို့အသားတွေကမလက်တာမျိုးတွေဆိုလို့ရှိရင်ဒီထဲမှာပိုးတွေကပါလာတယ်ဒီပိုးတွေအနေနဲ့သင်ဆိုပိုက်တီးရကအကောင်ပေါင်းမြောင်များစွာရှိတယ်ဒါတကောင်လေးမှမဟုတ်ဘူးဟိုကျွန်တော်တို့ကစစ်လို့ရလို့ရှိရင်ဒီနိုင်ငံမှာတော့စစ်လို့ရတော့အများကြီးထွက်လာတော့ပေါ့နော်စစ်လို့မရလို့ရှိရင်တော့အများစုကတော့ကိုခန္ဓာရဲ့ဝင်းထဲမှာပါတဲ့အကောင်လေးဟာအဓိကပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီပိုးတွေအဓိကကူးဆက်တဲ့ဒီယောဂါကိုဖြစ်စေတဲ့အကြောင်းရင်းကရောဆရာ
ဆိုဘလူးနီနဲ့ကုသလေဒီကုနာကျွန်တော်ပြောသလိုပဲကွင်းဆက်ဖြစ်နေဆိုတာရေရှားတယ်ရေရှားတော့တကွေတန်ရှင်မှုလောက်တဲ့ခါမှာဒုက္ခရောက်တယ်ရေနေနေလေးနဲ့အင်နာလေးကိုလက်တန်ရှင်မှုတွေလောက်ပါတယ်အဲ့ရနေတဆင့်တေချာမစေးတော့ဟင်းနေသမင်းတွေကိုပရပယ်လောက်တဲ့ခါမှာကူတယ်ကူရလို့ရှင်နောက်တော့တရားကိုထပ်ပြီးတော့လူအများစုကဒီဟင်းသမင်းကိုစားလို့ရှင်လူအများစုကူတယ်အရင်တော့တအိမ်နဲ့ပဲစားလို့ရှင်တအိမ်နဲ့ပဲကူတာပေါ့နော်ဒီလိုမျိုးနဲ့စင်ပွားစင်ပွားဆိုတာဖြစ်လာတယ်ဆိုတော့ဒီလိုမျိုးဖြစ်လာတဲ့ခါမှာကျွန်တော်တို့ကဘာကြောင့်ဖြစ်တယ်လဲဆိုတော့သိဖို့တော့တကယ်လို့ကိစ္စအများကြီးဖြစ်နိုင်တော့လူတွေပေါ့ဒါကြောင့်မို့ဒီနိုင်ငံမှာတော့ဗမာနိုင်ငံမှာလည်းကျွန်တော်ထင်တာလည်းရှိပါတယ်ကျမရေးဦးစီးဌာနဒီပြည်သူ့ကျမရေးနဲ့ဗမာဟိုအများရန်ကျွန်တော်ရိုးရှိတဲ့ချိန်တော့နှစ်ပိုင်းရှိတာပေါ့ကုသနဲ့ပညာပေးဆိုတဲ့နှစ်ပိုင်းရှိတာပေါ့နော်ကုသရေးပိုင်းကလူတွေကရှိတယ်လို့ပညာပေးတဲ့အပိုင်းကလူတွေလည်းရှိပါတယ်ဆိုတော့ကုသရေးပိုင်းကလူတွေကအလုံးလို့ပါတယ်လို့ပညာပေးတဲ့အပိုင်းမှာရှိတဲ့ public health လို့ခေါ်တဲ့ကျွန်တော်ဒီမှာပြန်ကုန်မှာပမာဏနဲ့မှာခေါ်ပြီး PSN လို့ခေါ်တာတော့ preventive and social medicine လို့ခေါ်တာပေါ့လေပြည်သူ့ကျန်းမာရေးအခန်းကဏ္ဍကတော်တော်များများအရေးပါအရာရောက်ပါတယ်ဘာလို့လဲဆိုတော့တို့ကတကယ်လို့များဖြစ်လာခဲ့ရင် prevent blue transmission ကို prevent လုပ်ရမလဲရေဒီယိုပင်များနေလာတာလေကျွန်တော်ပြောရင်းရစကလုံးတစ်ခုရှိတာဒီ common source အနေလာတာလားဒါပေရေကြောင့်ဖြစ်တာလားဒါမှမဟုတ်ဒီလူကြောင့်ဖြစ်တာလားဒါကြောင့်မဟုတ်လို့ရှင်အစားအစာကြောင့်ဖြစ်တာစုံစမ်းလို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA စီစဉ်တွေကိုရေဒီယိုရုံမြင်တမ်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်။ VOA ရဲ့အခုအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို bamis.voanews.com မှာလည်းအချိန်မီပြန်လည်းကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။အဲဒီမှာထိပ်တန်းမြန်မာနဲ့နိုင်ငံတကာသတင်းတွေစောင်းမားတွေကိုလည်းစာသားအနေနဲ့ပြန်လည်းဖတ်ရှုနိုင်ပါတယ်။ကိုယ်တော်တိုင်းသားဒေတာကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍအလှည့်ကြပါပြီ။ Fever 1 Note သားတွေတင်ဆက်ထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေတာကတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောက်ရဲမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မြေပုံမြို့နယ်ကန်းနောင်ကြီးမြို့ကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတက်ခိုက်တာကြောင့်အရသာ2ယောက်တိတ်ဆုံးပြီးတော့10ယောက်ထပ်မနေဒဏ်ရာရရှိခဲ့ပါတယ်။မွန်ပြည်နယ်တန်ဖြူစည်မြို့အခြေဆိုင်လူမှုကူညီရေးအသင်းဝင်17ယောက်ကို PDF တွေနဲ့ပတ်သက်မှုရှိတယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးထားပါတယ်။သတင်းလွှာတွေထဲမှာတော့မွန်တော်လှန်ရေးအဖွဲ့အစည်းတွေအားလုံးပါဝင်တဲ့မွန်ပြည်အစိုးရတရက်အမြန်ဆုံးဖွဲ့စည်းပေါ်ဆောင်ဖို့မွန်လူငယ်အဖွဲ့တွေအကြပုံသဘောတူညီချက်တရက်ရရှိခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မြေပုံမြို့နယ်ကန်းနောင်ကြီးမြို့ကိုဗုဒ္ဓဟူးနေ့ညနေ၄နာရီလောက်မှာစစ်ကောင်စီကလေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်အရသာ၂ယောက်သေဆုံးပြီး၁၀ယောက်ထပ်မံဒဏ်ရာရရှိခဲ့ပါတယ်။ကန်းနောင်ကြီးမြို့ရှိမြောက်ပိုင်းဘုံတော်ကြီးကျောင်းနဲ့အုတ်ကျောင်းတို့အပြင်တမယုံနေအိမ်တွေပေါ်ကြားရောက်ပောက်ကွဲလို့အခုလိုထိမှန်သေဆုံးတာတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါရယ်ဗုဒ္ဓဟူးနေ့ဟာတော်တလင်းလဆုပ်၈ရက်နေ့ဥပုပ်နေ့ဖြစ်တာကြောင့်တက်ကြီးပိုင်းတွေဘုံကြီးကျောင်းသွားပြီးဥပုပ်တီလစောက်တီနေချိန်လေကျောင်းကနေဘုံကျဲခံရတာကြောင့်ဥပုပ်တီလစောက်တီနေသူတွေအစုလိုက်အပြုံလိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ကျမ်းပြည်မြောက်ပိုင်းလားရှုမြို့မှာတိုက်ပွဲတွေမရှိတော့ပေမဲ့လူတွေအိတ်မောကျနေချိန်ညဘက်တွေမှာစစ်ကောင်စီတပ်ကလေကျောင်းကနေဆက်တိုက်ဘုံကျဲနေလို့အရက်သားတေဆုံမှုနဲ့ထိခိုက်တံရရတဲ့သူတွေပူတိုးလာပါတယ်ညီနောင်မဟာမိတ်တပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြင့်ကြီးညာပြီးနောက်ပိုင်းစက်တမ်ဘာလ3ကစလို့ဒီနေ့ချိန်ထိလားရှုမြို့ကိုလေရင်နဲ့ဘုံကျဲတာ၈ချိန်လောက်ရှိသွားပြီဖြစ်ပါတယ်ဘူထိုးနေမနဲ့နှစ်နာရီလောက်ကလည်းလားရှုမြို့နီးပညာတက္ကသိုလ်နဲ့အေဒီတပ်ဦးကျောင်းနေရာကိုစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့ပါတယ်လူထိခိုက်တေဆုံမှုတော့မရှိခဲ့ပါဘူးစက်တင်ဘာလ24ရက်နေ့မနေ့တနအိကဘုံကျဲမှုတွေမှာတော့တယောက်တည်း10ယောက်ကျော်တန်ရာရရှိခဲ့ပါတယ်နေအိမ်တွေအပြင်ဟိုတယ်နှလုံးလဲပျက်စီးခဲ့ပါတယ
်မွန်ပြည်နယ်တံဖြူစေရမြို့အခြေဆိုင်ပန်ရှင်မဲ့လူမှုကူညီရေးအသင်းဝင်17ယောက်ကိုစစ်ကောင်စီကဖမ်းဆီးထားပြီးမိသားစုဝင်တွေနဲ့တွေ့ခွင့်မပေးသေးလို့စိုးရိမ်နေကြပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုသတင်းပေးတာနဲ့လက်နက်နဲ့ရိတ်ခါတဲဆောင်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုဖမ်းဆီးထားတာဖြစ်ပါတယ်သူတို့အားလုံးကိုဝဲကလီတက်နဲ့စစ်ကြောရေးစခန်းမှာဖမ်းဆီးထားတာဖြစ်ပါတယ်အသင်းဥက္ကဋ္ဌဦးရဲမင်းထိုက်အပါအဝင်အသင်းဝင်9ယောက်ကိုစက်တင်ဘာလ18ရက်နေ့ကအောင်မင်္ဂလာရပ်ကွက်ရှိပိုင်ရှင်မဲ့လူမှုကူညီရေးအသင်းရုံးမှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးသွားခဲ့ပါတယ်စက်တင်ဘာလ23ရက်နေ့မှာအသင်းဝင်4ယောက်နဲ့စက်တင်ဘာလ22ရက်နေ့မှာအသင်းဝင်2ယောက်ထပ်မံဖမ်းဆီးခံရတာဖြစ်ပါတယ်
နဂဒီတာအတွင်တနိုင်တပိုင်73စီတင်သွင်းကြတဲ့ဒီတာခန့်တွေကိုစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ကအခုံကောက်နေပြီးမပေးရင်မြို့ရဲကိုဝင်ခွင့်မပြုဘူးလို့ဒီတာခန့်တွေကပြောပါတယ်နဂကိုပိုင်အုတ်ချုပ်ခွင့်ရဒီတာလဟေမြို့ရဲ့မြို့အဝင်ထွက်နေရာတွေမှာစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့နဲ့ဌာနဆိုင်ရာတချို့ကဂိတ်ထိုင်ပြီးတနိုင်တပိုင်ဆိုင်ကနေ73စီတည်ယူနေကြတဲ့သူတွေကိုတားဆီးစစ်ဆီးပြီးအခုံကောက်နေတာလို့ဒီတာခန့်တယောက်ကပြောပါတယ်ပတ်စံအပြင်တင်လာတဲ့တက်စီပုံအဝါတပုံးကိုစီတလီတာအခွန်ပေးရတာလည်းရှိတယ်လို့ဆိုပါတယ်လဟေမှာဓာတ်စီတလီတာကိုကျက်တထောင်ရှိနေပြီးပြည်သူရိစီကတောင်းထားတဲ့73စီတွေကိုရဲတပ်ဖွဲ့ကပြန်ပြီးရောင်းစားနေတယ်လို့လဟေဒီတာခန့်တွေကပြောပါတယ်
ကရင်နေပြည်သူဆိုအနောက်ဘက်ချမ်းရှိကိုကွေရွာဟာနေထပ်ပြုံမဲ့အန်ဒီရဲ့အကြောင်းရွာလုံးကျွတ်ပြောင်းရွှေ့နေရတယ်လို့ကိုညီပေးနေသူတွေကပြောပါတယ်။ကိုကွေရွာမှာစက်တင်ဘာလ10ရက်နေ့ကစပြီးစက်တင်ဘာလ25ရက်နေ့အထိမိုးအဆက်မပြတ်ရွာသွန်းနေမှုကြောင့်ရွာထဲမှာရှိတဲ့ခန်းမဆောင်တစ်ချမ်းစပကြီးတစ်လုံးလူနေအိမ်3လုံးပြိုကျပျက်စီးခဲ့ပါတယ်။မြေပြိုကျမှုနောက်ဆက်တွဲအနေနဲ့မြေကြီးအကွဲကြောင်းတွေရွာအလဲတဲ့တဲ့မှာဖြစ်လာနေလို့ရွာသားတွေစစ်ဆောင်တွေကစိုးရိမ်နေကြတယ်လို့သွားရောက်ကူညီခဲ့တဲ့အမျိုးသမီးကပြောပါတယ်ကိုကွေရွာမှာတိရခန့်စစ်ပေးဆောင်စုစုပေါင်းအယောက်200နေထိုင်ပါတယ်သူတို့တွေအတွက်စားနပ်ရိက္ခာအပြင်အိမ်ဆောက်ပစ္စည်းနဲ့ရွှေ့ပြောင်းမဲ့အချိန်300မဲ့ပစ္စည်းတွေလိုအပ်နေပါတယ်
စစ်ကောင်စီရဲ့တကောင်စီရင်ကောက်ယူမဲ့အစီအစဉ်မှာအဖြစ်ပါဝင်တဲ့နန်းစီတရင်ဝင်ထမ်းတွေကိုစစ်ကောင်စီလိုသဘောထားပြီးပြစ်ခတ်တော့မယ်လို့စီတရဖခါကအခုလ23ရက်နေ့မှာတရိပ်ပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီဟာချင်းပြည်နယ်ဟာခါမြို့ကဌာနဆိုင်ရာဝင်ထမ်းအားလုံးကိုခေါ်ယူပြီးတကောင်စီရင်နဲ့တက်ဆိုင်တဲ့စရင်ကောက်ယူနေတင်နန်းကိုစက်တင်ဘာလ23ရက်နေ့ကပို့ချခဲ့ပါတယ်စစ်ကောင်စီဟာနောက်ဆုံးနိုင်ငံထွက်ပေါက်တစ်ခုအနေနဲ့လာမယ့်2025ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပြုလုပ်ဖို့စီစဉ်နေပြီးအဲ့ဒီအတွက်ကောင်စီကောက်ယူမှုကိုအောက်တိုဘာလ၁ရက်နေ့မှာစတင်မှာဖြစ်ပါတယ
်အခုတော့သတင်းလွှာတွေကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်မွန်တော်လိုင်းရဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့မွန်ပြည်အစိုးရတရက်အမြန်ဆုံးဖွဲ့စည်းဖော်ဆောင်ဖို့တော်လိုင်းရေးမှာပါဝင်နေတဲ့မွန်လူငယ်အဖွဲ့တွေရဲ့ဘုံသဘောတူညီချက်တရက်ကိုတော့ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကရရှိခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းအားစုစည်းထားပါတယ်
မွန်လူငယ်တွေရဲ့နိုင်ငံရေးသဆောင်ဆွေးနွေးပွဲမွန်ယူ political dialogue ကိုလွှမ်းမြောက်နိုင်မည်တနေရာမှာအခုစက်တင်ဘာလအတွင်းကကျင်းပပြုလုပ်ခဲ့ပါတယ်။မွန်နိုင်ငံရေးအဖွဲ့တွေ၊ကျောင်းသားများတမကရပ်ဖွဲ့ဖွဲ့စည်းတွေနဲ့လက်နက်ကိုင်အားစုတွေစတဲ့စုဖွဲ့၁၁ခုကနေမွန်ပြည်ဆိုရတဲ့ကိုအများဆုံးကောင်တယ်ပေါ်သွားဖို့ဘုံတဘောထူညီချက်တွေရရှိခဲ့တယ်လို့မွန်လူငယ်အဖွဲ့ပြောခွင့်ရမစ်ရှင်ကပြောပါတယ်။
လူငယ်တွေရဲ့မွန်ပြည်ဆိုရတဲ့ရောက်ဖော်ဆောင်ဖို့မဟုတ်ပါဘူးအခုလက်ရှိတော်လှန်ရေးမှာပါဝင်နေတဲ့နိုင်ငံရေးရဲ့စီရင်ဥဆောင်ဥရပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့စုပေါင်းပြီးတော့မွန်ပြည်ဆိုရတဲ့ရောက်အမြန်ကောင်းထက်ဖော်ဖို့ပါပဲ
လွတ်လပ်တဲ့ပြည်내ဆိုရတွေဖြစ်ဖို့လိုအပ်တယ်လို့လည်းဩစတေးလျနိုင်ငံကာကွယ်ရေးနဲ့မဟာဗျူဟာလေးလိုက်ရေးတက္ကသိုလ်ကနေ PhD ဘွဲ့ရခဲ့တဲ့ဒေါက်တာတီရီမွန်ချန်ကခုလိုပြပါတယ
်ကုပြည်내ကိုကိုစီမံဥခခွေအုပ်ချုပ်ဖို့ကိုပြည်နယ်အစိုးရဖွဲ့စည်းပြီးပြည်နယ်တူးတက်ရာတူးတက်ကြောင်းကိုလှုပ်သွားနိုင်မှာပါလို့တတိကျယုံကြည်တယ်။လူမျိုးစုတွေအစဉ်တစိုက်တောင်းဆိုနေတဲ့အချက်ကပြည်နယ်အစိုးရက Coming Together Federalism လို့ခေါ်တဲ့လွတ်လပ်တဲ့ပြည်နယ်အစိုးရတွေဖြစ်ဖို့လိုတယ်။ဟိုနောက်ပြီးတော့ပြည်နယ်အစိုးရတွေအားကောင်းဖို့လိုတယ်။
မွန်ပြည်ဆိုရပေါ်ပေါက်လာဖို့တော်လိုင်းရေးမှာပါဝင်နေတဲ့အစုဖွဲ့တွေအများဆုံးသွေးဆုံညှိနှိုင်းဖို့လိုအပ်တယ်လို့လည်းမိရှင်ကခုလိုတိုက်တွန်းပြောဆိုခဲ့ပါတယ်
။ဒီတော်လိုင်းရေးမှာပါဝင်နေကြတဲ့အစုဖွဲ့တွေအနေနဲ့ညှိနှိုင်းပြီးတော့မွန်ပြည်ဆိုရတဲ့ပေါ်ပေါက်အများဆုံးသွေးဆုံညှိနှိုင်းကြပါ။ဒီတော်လိုင်းရေးမှာလည်းပါဝင်နေတဲ့မွန်လူငယ်တွေအနေနဲ့ဒုတဝဝန်ဝန်လှုပ်ဆောင်ကြပါလို့ကျွန်မအနေနဲ့တိုက်တွန်းလိုပါတယ်။
တော်လိုင်းရေးမှာပါဝင်နေကြတဲ့မွန်လူငယ်တွေရဲ့နိုင်ငံရေးသွေးဆုံဆွေးနွေးပွဲမွန်ယူ political dialogue ကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရမညဖက်ဒရယ်အားစုတဲ့ NRFF မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကမွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF ရေးပြောက်ကြားတပ် YGF မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းဟာဖောင်းနဲ့အခြားစုဖွဲ့လေးဖွဲ့ကမွန်လူငယ်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်
အိန္ဒိယနိုင်ငံမေဇိုရန်ပြည်နယ်ကအရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ ZORO ရဲ့ဦးဆောင်မှုနဲ့နှစ်ချမ်းကွဲနေတဲ့ချင်းတုံလိုင်းရဲ့အဖွဲ့တွေပထမဆုံးအကြိမ်တွဲဆောင်ဆွေးနွေးခဲ့ကြပြီးအချက်၅ချက်ပါတဲ့ကနဦးသဘောတူညီမှုကိုရရှိခဲ့ကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
ဇော်ပြန်လဲပေါင်းစည်းရေးအဖွဲ့ဇော်ရော့ရဲ့ဦးဆောင်မှုနဲ့ချင်းလန်းကောင်စီချင်းပြည်အစိုးရဖွဲ့ချင်းမျိုးသားတပ်ဦး CNF နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ချင်းငင်အောင်အဖွဲ့တို့ဟာမီဇိုရန်ပြည်နယ်အိုက်ဇောမြို့မှာစက်တင်ဘာလ21ရက်နေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။အဲဒီတွေ့ဆုံပွဲမှာငင်းချင်းရင်နဲ့ပူပေါင်းဆောင်ရွက်ရေးအတွေ့ပြကြတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်သေးပေမဲ့ပမာဏသဘောတူညီချက်၅ချက်ကိုတော့သဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲမှာဦးဆောင်ပါဝင်တဲ့ချင်းမျိုးသားတပ်ဦး CNF Abdu Ukata Pu Thang Ning Ki ka pyo ba re
nya ko chin chin ja a lo kwe su tung aw lo pe ga ka da che khan ta khan lo ro nyin ma re da ba me ti nyin cha ye to pu paw ye to ti cha re ti song cha chat to ma chi bu bo no set pin ma chan lo ta che che ne nyin cha ye chi la ge a thi chin nu twa pho wa ro ကျွန်တော်တို့တစ်ခါလုံးကနေသဘောတူထားတာပဲ
သဘောတူထားကြတဲ့အချက်၅ချက်တွေကတော့ချင်းကူကီမီဇုံမျိုးနွယ်စုတွေဟာမျိုးနွယ်စုဘာသာစကားယဉ်ကျေးမှုဓလိထုံတန်းစင်လာတွေနဲ့အတူနေထိုင်လာခဲ့ကြတဲ့ညီကိုတွေဖြစ်ကြပြီးတိုင်းပြည်နဲ့လူမျိုးအတွေ့တော်လှန်ရေးလုပ်ရမှာအချင်းချင်းကြားသဘောထားကွဲလွဲမှုတွေနောက်နောက်မှာထပ်မဖြစ်စေဖို့သဘောတူခဲ့ကြတယ်လို့စင်အက်ဒူဥက္ကဋ္ဌကဆိုပါတယ်ဒါအပြင်နောက်နောက်မှာသဘောထားကွဲလွဲမှုရှိလာခဲ့ရင်လက်နက်နဲ့ဖြေရှင်းတဲ့နီလန်းကိုအသုံးမပြုကြဖို့သဘောတူခဲ့ကြရဲလို့ဦးသန်းနင်းကီကဆက်ပြောပါတယ
်အခုကပထမအချိန်မှာပနာမသိဆုံးပွဲဖြစ်တယ်ဟောနောက်ထပ်အချိန်ဆိုရင်ကျွန်တော်အနည်းနဲ့အများဆွေးနွေးဖို့ဟော discussion ပေါ့အခုက discuss အချိန်ကြီးကျွန်တော်တို့မရောက်ပဲနဲ့ကျွန်တော်တို့friendship ပုံစံနဲ့ကျွန်တော်တွေ့ကြရတယ်ဆက်လက်ပြီးမှဒီအဲ့ဒီဟာကိုတည်ဆောင်ဖို့အတွက် committee ဖွဲ့ဖို့ကတော့အကြမ်းချင်းသဘောတူထားတယ်အဲ့ဒီနောက်ထပ်ချိန်ကျန်တွေ့ရချိန်မှာပဲအဲ့ဒါတွေကတိကျပြန်ပြရမယ
်ခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်မှာတော်လှန်ကာလ၃နှစ်ကျော်လာတဲ့အချိန်မှာချင်းတော်လိုင်းအင်အားစုတွေကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိလာပြီးချင်းလန်းကောင်စီကိုထောက်ခံတဲ့အဖွဲ့နဲ့ဂျာကာလာချင်းမျိုးသားတိုက်ပင်ခံကောင်စီကိုထောက်ခံတဲ့အဖွဲ့ဆိုပြီးနှစ်ချမ်းကွဲသွားခဲ့တာဖြစ်ပါတယ်မတူပီမြို့သိမ်းတိုက်ပွဲတုန်းကလည်းချင်းလန်းကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းငင်အောင်တပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးနှစ်ဖက်ရဲဘော်ကြာဆုံးမှုထိရှိခဲ့ပါတယ်ခုလိုနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းချင်းကြားပစ်ခတ်မှုရှိလာတဲ့အပေါ်ဇော်ရော့အဖွဲ့ကငင်းချမ်းရေးကိုယ်စားလှယ်ဖြင့်ဂျောင်းဝင်ဆောင်ရွက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်မြေပုံမြို့နယ်ကန်းတောင်ကြီးမြို့ကိုစစ်ကောင်စီကလေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်အယက်သား၂ယောက်သေဆုံးပြီး၁၀ယောက်ထပ်မံတန်းရာရရှိခဲ့ပါတယ်။မွန်ပြည်နယ်တံပြူစရမြို့အခြေစိုက်လူမှုကူညီရေးအသင်းဝင်၁၁ယောက်ကို PDF တွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးစွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးထားပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဇက်ဒေတာတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/viewburmese ဖြစ်ပါတယ
်အခုတော့ကျွန်တော်တို့ရဲ့တောက်ကြမနေ့ခင်အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်ခင်ဗျာမြန်မာအနာသိစစ်ကောင်စီဟာတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွလွန်ပြီးပါတီနိုင်ငံရေးနဲ့ရွေးကောက်ပွဲဝင်ကြဖို့ကြက်သားဘရင်းနီကတိုက်တွန်းထုတ်ပြန်လိုက်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်ရေးဆက်သွယ်ဆောင်ရွက်ကြဖို့လည်းစစ်ကောင်စီထုတ်ပြန်ချက်မှာကမ်းလှမ်းဖော်ပြထားပါတယ်။နိုင်ငံတကာသတင်းဌာနတွေမှာတော့သမ္မတဂျိုးဘိုက်တန်ဟာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုကြက်သားဘရင်းနီမှာလက်ခံတွေ့ဆုံပါတယ်။ယူကရိန်းသမ္မတဟာအမေရိကန်ရွေးကောက်ပွဲကိုဝင်နှောက်နေသူလို့ Republican Party ဝင်တွေကဆွဆွဲနေကြပါပဲသူကရုရှားချစ်ချော်စစ်အောင်နိုင်ရေးဆိုင်ရာအစီအစဉ်တွေကိုသမ္မတဘိုင်ဒန်နဲ့ဆွေးနွေးတာဖြစ်ပါတယ်။တခါအရှိအလေပိုင်းအရေးမှာတော့အစ္စရေးနိုင်ငံမြောက်ပိုင်းကဒေသခံတွေစိတ်ချလက်ချအိပ်ပြန်နေတဲ့အထိလေဘနွန်ကဟစ်စ်ဘိုလာတွေကိုအင်အားပြည့်နဲ့ဆက်တိုက်မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကြက်သားဘရင်းနီမှာပြောပါတယ်။ကုလသမဂ္ဂထရီညီလာခံမှာတောက်ကြနေမိန်ကွန်းပြောကြားမဲ့အစ္စရေးဝန်ကြီးချုပ်ကနယူးယောက်ကိုရောက်လာချိန်မှာသတင်းတောက်တွေကိုအဲ့လိုပြောတာပါ။တစ်ချိန်တည်းမှာပဲကုလသမဂ္ဂထရီညီလာခံမှာတော့ကြက်သားဘရင်းနီကပါလက်စတိုင်းသမ္မတမမူဒ်အဘတ်စ်ကဂါဇာနဲ့နောက်ဖက်ကမ်းဒေသတလွာသွေးမြေချဖြစ်ရက်တွေအဆုံးသတ်စေဖို့အတွက်အထူးသဖြင့်အမေရိကန်ကအစ္စရေးကိုလက်နက်တွေပေးတာတွေရိုက်ဆိုင်ဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့တောက်ကြမနဲ့ VOA အစီအစဉ်တွေကိုအဆုံးမသတ်ခင်မှာဒီမနဲ့အစီအစဉ်တွေဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ရရင်တော့စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျာရုပ်တံဒါရိုက်တာကတော့ Jay Smith ဖြစ်ပါတယ်ခင်ဗျာဒီဂရမ်နဲ့စီစဉ်နေကိုကြည့်ရှုနားဆင်ကြတဲ့ online ပရိသတ်တွေရောဆိုရှယ်မီဒီယာပရိသတ်တွေရောအားလုံးကျေးဇူးတင်ပါတယ်ခင်ဗျာဒီမနေ့ပိုင်း view ရဲ့စီစဉ်နေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတောတာရှင်နေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေခင်ဗျာကျွန်တော်ကတော့ငြိမ်ချမ်းရေးဖြစ်ပါတယ်ခင်ဗျာ video ကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ